Welcome to the Voice of America in Burmese.
ပြည်အောင်ကင်းဝေးတဲ့ညတညဖြစ်ပါသည်ခင်ဗျာ American ပြည်တော်စု Washington DC မြို့တော် VOA American အတန်းကနေ2023ခုနှစ် April 8ရက်စနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းလုံးမီတာ3251နဲ့လိုင်းလမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်အတန်းလွှင့်နေပါပြီခင်ဗျာဒီညတော့အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါမင်္ဂလာပါရှင်ကျွန်မကတော့ဆုမြတ်ပါပါရှင်American စစ်ဌာနချုပ် Pentagon ရဲ့ဒီလုံခြုံရေးဆိုင်ရာမှတ်တမ်းတွေပေါက်ကြားခဲ့ပုံရပြီးတော့လူမှုကွန်ရက်တချို့ပေါ်ပေါ်ထွက်လာခဲ့ပြီးတဲ့နောက်မှာ American တရားရေးဌာနကဒီကိစ္စကိုစတင်စုံစမ်းနေပါပြီ။ Israel နိုင်ငံ Tel Aviv မြို့မှာကားနဲ့အတင်းဝင်တိုက်တဲ့တိုက်ခိုက်မှုတစ်ခုအတွင်းမှာ Italy လူမျိုးကဘာလက်ခီးသွားဧည့်သည်တယောက်သေဆုံးပြီးတော့9ယောက်ထိခိုက်ဒဏ်ရာရသွားပါတယ်။ထိုင်ဝမ်ကျွမ်းသားမှာတော့3ရက်ကြာဆေးရည်လေ့ကျင့်မှုကိုကျောင်းနိုင်ငံကဒီကနေ့စတင်ပြုလုပ်ပါတယ်။ခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာကြေညာပေးပါမယ်ရှင်။
ဟုတ်ကဲ့ပါသတင်းတွေပြီးတဲ့နောက်နားဆင်ရမယ့်ထဲမှာတော့သခိုင်းမြို့နာကရွာတွေမှာစစ်တပ်ကလေကြောင်းကနေတိုက်ခိုက်ခဲ့တာကြောင့်အရသာတချို့ထိခိုက်ဒဏ်ရာရသွားခဲ့ပါတယ်
။ဒီလိုရောက်ကြည့်ရဦး။အဲ့မှာဒီလိုကြီးကမှ2ယောက်ရှိတယ်။အဲ့မှာလူကြီး2ယောက်ရှိတယ်။အဲ့မှာလူကောင်ရောက်လာမှတကယ်ဒီမှာလက်တပ်ပြန်ဝိုင်းတယ်။ပြန်ဝိုင်းတဲ့အချိန်မှာဒီညနေပိုင်းကြီ
းသခိုင်းဒေသခံတခုပြောတော့ဖြစ်ပါတယ်ဒီအကြောင်းပြည်စုံကိုတော့မကြခင်မှာနားဆင်ရဖို့ရှိပါတယ်ဒါ့အပြင်အပတ်စဉ်ကဏ္ဍတွေမှာတော့ဒုအသံစီစဉ်ဒီမိုကရေစီလူခွင့်ရည်နဲ့ခေပြိုင်ကဘာအစီအစဉ်အပါဝင်နောက်ပိုင်းမှာတော့အာရှနိုင်ငံရေးလေယာစီးပွားသတင်းများနဲ့ဥရုယာဒီနဲ့အနာဂတ်ကဘာအစီအစဉ်တွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီမတိုင်ခင်မှာတော့နောက်ဆုံးရသတင်းတွေကိုမတ်စုမြတ်မွန်နဲ့ကျွန်တော်ရန်နိုင်တို့ကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
American စစ်ဌာနချုပ် Pentagon ရဲ့လုံခြုံရေးဆိုင်ရာမှတ်တမ်းတွေပေါက်ကြားခဲ့ပုံရပြီးတော့လူမှုကွန်ရက်တချို့ပေါ်မှာထွက်ပေါ်လာခဲ့ပြီးတဲ့နောက်သက်ဆိုင်သူတွေသာဖတ်ခွင့်ရှိတဲ့အချက်အလက်တွေပေါက်ကြားခဲ့သလားဆိုတာကို American တရားရေးဌာနကစုံစမ်းနေပါတယ်။ထိတ်တန့်လျှို့ဝှက်ချက်စသဖြင့်ကောင်းစင်တက်ထားတဲ့မှတ်တမ်းတွေကိုဓာတ်ပုံပြန်ရိုက်ပြီးတော့ Twitter နဲ့ Telegram တို့ပေါ်မှာပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမှာဖော်ပြခံခဲ့ရတာပါ။ယူကရိန်းစစ်ပွဲအပေါ်အမေရိကန်နဲ့ NATO တပ်ဖွဲ့တွေအကူအညီပေးတဲ့အသေးစိတ်အချက်လက်တွေအပြင်စစ်ရေးနဲ့ပတ်သက်တဲ့အချက်လက်တွေပါဝင်ပါတယ်။ February 23ရက်ကနေမတ်လ1ရက်နေ့အထိဖြစ်ပုံရတဲ့အချက်လက်တွေထဲမှာယူကရိန်းကိုစစ်လက်နက်ပစ္စည်းတွေပေးပို့တဲ့အချိန်အထိအကျနဲ့ပမာဏအသေးစိတ်ပါဝင်ပါတယ်။အချက်အလက်ပေါက်ကြားပုံရတဲ့ကိစ္စကိုတရားရေးဌာနကစုံစမ်းဖို့ကာကွယ်ရေးဌာနကတရားဝင်လွှဲအပ်ခဲ့တယ်လို့ Pentagon ပြောခွင့်ရ Sabrina Singh ကတောက်ချာနေကကြေညာချက်ထုတ်ပြန်ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့စတင်စုံစမ်းနေပြီလို့တရားရေးဌာနကလည်းတရားကြေညာချက်ထုတ်ပြန်ပါတယ်။လူမှုကွန်ရက်ပေါ်မှာ Pentagon စစ်ဌာနချုပ်ကအချက်လက်တွေပေါက်ကြားဖော်ပြခံရတယ်ဆိုတာကို New York Times သတင်းစာကြီးပေါ်မှာစတင်ဖော်ပြခဲ့တာပါ။ Ukraine ပြည်အရှိအလယ်ပိုင်းနဲ့တရုတ်နိုင်ငံတို့နဲ့ဆိုင်တဲ့လုံခြုံရေးလျှို့ဝှက်ချက်တွေဖြစ်ပုံရတဲ့အသေးစိတ်အချက်လက်တွေတောက်ချာနေကလည်းထပ်ပြီးပေါ်ထွက်လာတယ်လို့ New York Times သတင်းစာထဲမှာဖော်ပြပါတယ်ရှင်။
American ပြည်ထောင်စုတန်းစီပီနယ်လွတ်တော်တွင်ဆန္ဒပြရာမှာပါခဲ့တဲ့ဒီမိုကရက်လွတ်တော်အမတ်နှစ်ဦးကို Republican တွေလွှမ်းမိုးတဲ့ပြည်နယ်အောက်လွတ်တော်ကမဲခွဲထုတ်ပယ်လိုက်တာကိုဒုသမ္မတ Kamala Harris ကပြစ်တင်ဝေဖန်လိုက်ပါတယ်။ April 6ရက်နေ့ကအထောက်ခံရတဲ့အောက်လွတ်တော်အမတ် Justin Jones နဲ့ Justin Pearson တို့နှစ်ဦးလုံးဟာ Africa နယ်ပေါ် American တွေဖြစ်ပါတယ်။ Tennessee ပြည်နယ် National မြို့မှာလူမဲအကြောင်းသူအကြောင်းသားတွေအဓိကတက်တဲ့ Fast Track ကသူမာမနေ့ကဒုသမ္မတ Harris မိန်ကွန်းပြောချိန်မှာအတိုက်ခံပါတီကိုဝေဖန်သွားခဲ့တာပါ American စာတင်ကြောင်းတွေမှာတနက်ကင်ပြစ်ခတ်မှုတွေကြောင့်ကလေးငယ်တွေတိဆုံရတဲ့ဖြစ်ရပ်တွေထပ်မဖြစ်အောင်ဟန်တားဖို့ဒီအမတ်နှုတ်ကတောင်းဆိုနေတာမို့အခုလိုထုတ်ပယ်ပြီးနှုတ်ပိတ်လိုက်တာပဲလို့ဒုသမ္မတ Harris ကပြောပါတယ်ပြီးခဲ့တဲ့လက Nashville မြို့မှာကလေးငယ်6ဦးတိဆုံခဲ့ရတဲ့စာတင်ကြောင်းပြစ်ခတ်မှုကိုညှီညွန်ပြီးခုလိုပြောဆိုသွားတာပါအခုလိုထုတ်ပယ်ခံရတဲ့ဒီမိုကရက်လွတ်တော်အမတ် Justin Jones နဲ့ Justin Pearson တို့ပြင်သူတို့လိုပဲထုတ်ပယ်ဖို့အတွက်မဲခွဲဆုံးဖြတ်ရမှာမဲလုံလောက်မရလို့ထုတ်ပယ်မခံရတဲ့ဒီမိုကရက်လွတ်တော်အမတ် Gloria Johnson တို့၃ဦးကိုဒုသမ္မတ Harris ကလူချင်းတိတက်တွေ့ဆုံပြီးတော့အားပေးခဲ့ပါတယ်ခင်ဗျာ
Israel နိုင်ငံ Tel Aviv မြို့မှာဒီကားနဲ့အတင်းဝင်တိုက်တဲ့တိုက်ခိုက်မှုတစ်ခုအတွင်း Italy လူမျိုးကဘာလက်ခီးတဲ့တယောက်သေဆုံးပြီးတော့9ယောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်နိုင်ငံသားတွေအသွားများတဲ့ပင်လယ်ကမ်းခြေရှိကလမ်းမကြီးမှာတောက်ချာနေတုန်းက Arab နယ်ပွား Israel တယောက်ကကားနဲ့အတင်းဝင်တိုက်ခဲ့တာလို့အာဏာပိုင်တွေကပြောပါတယ်ဒီအဖြစ်အပျက်ဖြစ်နေစဉ်အနားမှာကင်းလက်နေတဲ့ရဲအယားရှိတယောက်ရောက်လာပြီးတော့ရင်မောင်းကိုပြစ်ခတ်တုတ်တင်ခဲ့တယ်လို့မျက်မြင်တွေကပြောပါတယ်လူနာတင်ကားနဲ့ရောက်လာတဲ့အရေးပေါ်ဆဲဝယ်တဲ့တယောက်ကလည်းသေဆုံးဒဏ်ရာရသူတွေအလုံးဟာကဘာလက်ခီးသွားတွေဖြစ်ကြတယ်လို့ခုလိုပြောပြပါတယ
် later realized we have 8 injured and varying levels of severity one of them sadly
သူရောက်သွားချိန်မှာအခြေအနေမျိုးစုံနဲ့ထိခိုက်ဒဏ်ရာရသူ၈ယောက်ကိုတွေ့ခဲ့ရတဲ့အကြောင်းအဲ့ဒီထက်ကတယောက်ကတော့အခင်းဖြစ်တဲ့နေရာမှာပဲတေဆုံးသွားတဲ့အကြောင်းအရေးပေါ်ဆေးဝါးနှန်းကပြောပြတာပါဒဏ်ရာရသူ၃ယောက်ထဲကဒီအတန်အသင့်စိုးရိမ်စရာဖြစ်ပေမဲ့ဂျန်နဲ့၄ယောက်ကတော့အနည်းငယ်သာဒဏ်ရာရသူတွေဖြစ်ကြတဲ့အကြောင်းနဲ့သူတို့အားလုံးဟာနိုင်ငံတကာကလာလည်နေကြတဲ့ခီးသွွားဧည့်သည်တွေဖြစ်ကြတယ်လို့ဒီအရေးပေါ်ဆေးကုသပေးခဲ့ရသူကပြောပါတယ်တောက်ချာနေအစောပိုင်းတုန်းကလည်းဂျော်ဒန်မြစ်နောက်ခက်ကမ်းမှတိုက်ခိုက်မှုတစ်ခေါက်တစ်ခုကြောင့်ဗြိတိန်နယ်ဘွားအစ္စရေးညီမနှစ်ယောက်သေဆုံးခဲ့ပါတယ်ဂျော်ဒန်မြစ်နောက်ခက်ကမ်းနဲ့တယ်လီဗီမြို့တွေမှာအကြမ်းဖက်တိုက်ခိုက်မှုအပေါ်မှာအပြင်းထန်ကန့်ကွက်တယ်လို့အမေရိကန်နိုင်ငံခြားရေးဌာနကထုတ်ပြန်ပါတယ်ရှင
်အတန်နဲ့မြန်တဲ့တော်မဟော့ခ်မစ္စိုင်းပယ်ထိန်ဒုံ154ခုထိသေဆောင်နိုင်တဲ့အမေရိကန်ရေတပ်ရင်ငုံသင်္ဘောတစ်စင်းကိုအရှိအလယ်ပိုင်းဒေသမှာတပ်ဖြန့်ထားမှာဖြစ်တယ်လို့ရေတပ်ပြောခွင့်ရကဒီနေ့စနေနေ့မှာပြောကြားလိုက်ပါတယ်USS Florida ရင်ငုံသင်္ဘောဟာတောက်ကြနေက SUS2 မြောင်းကိုဖျက်ကျော်ပြီးတော့အရှေ့လယ်ပိုင်းဒေသကိုရောက်ရှိလာပြီးဆိုတာကိုဗဟိုနိုင်ငံမှာခြေစိုက်ထားတဲ့ရေတပ်မဟာ9ရဲ့ပြောခွင့်ရတမူးကြီး Timothy Hawkins ကညညာချက်ထုတ်ပြန်ပါတယ်အမေရိကန်ပြည်ထောင်စု Georgia ဖြစ်နေ Kings Bay ရေတပ်အခြေစိုက်စခန်းကနေရောက်လာတဲ့ Nuclear စွမ်းအင်သုံးရင်ငုံသင်္ဘောဟာရေတပ်မဟာ9ရဲ့ဆောင်ရွက်မှုတွေကိုအားဖြည့်မှဖြစ်တယ်လို့ပြောပေမဲ့ဘယ်လိုတာဝန်တွေယူမှလဲဘာကြောင့်ရောက်လာပြီးတော့အားဖြည့်တာလဲဆိုတော့အသေးစိတ်ပြောဆိုချင်တော့မရှိပါဘူး။အီရန်နဲ့အမေရိကန်ကြားသဘောထားတင်းမာနေချိန်အမေရိကန်ကအင်အားပြသတာဖြစ်ပုံရတယ်လို့လေးလာသူတွေကတော့သုံးသပ်ပါတယ်။ပင်လယ်ကွေ့ကနေတင်ပို့တဲ့ရေနံ20ရာခိုင်နှုန်းလောက်ဖြတ်သန်းသွားလာတဲ့ဟော်မုဇ်ရေလက်ကြားတဝိုက်ကိုအမေရိကန်ရေတပ်မဟာ9ရဲ့ရေရင်တွေကခင်းလဲ့လေရှိပါတယ်ခင်ဗျာ။
ဒီ American Tan ညဘက်မြန်မာဘာသာအစီအစဉ်လေးကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလမီတာ190 kHz 1505ကနေပြီးထိုးလင့်ပေးနေပါတယ်ခင်ဗျာ
ဧပြီလ၈ရက်စနေနေ့ညပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးပါမယ်ရှင်ထိုင်ဝမ်ကျွမ်းသားမှာ၃ရက်ကြာစီးရဲလေ့ကျင့်မှုကိုဒီကနေ့စတင်တယ်လို့တရုတ်နိုင်ငံကကြေညာပါတယ်။ထိုင်ဝမ်သမ္မတချာယင်းဝမ်အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌကေဗင်မကာတီတို့ကယ်လီဖိုးနီးယားမှာတွေ့ဆုံခဲ့ပြီးရပိုင်းအကြမှာပဲအခုလိုတရုတ်ဘက်ကစီးရဲလေ့ကျင့်မှုတွေကိုလုပ်နေပါတာပါ။ထိုင်ဝမ်တီးခြားခွဲထွက်ရေးအုပ်စုနဲ့ပြင်ပအုပ်စုတွေပူးပေါင်းကြံစည်ရန်ဆတာကိုပြင်းပြင်းထန်ထန်သတိပေးတာဖြစ်တယ်လို့တရုတ်စစ်တပ်ကဖော်ပြပြောဆိုပြီးတော့စစ်ပွဲအတွက်အသင့်ပြင်ထားတဲ့ကင်းလှည့်မှုတွေနဲ့ Joint Swat လို့ဆိုတဲ့စီးရဲလေ့ကျင့်မှုတွေကိုစီစဉ်ထားတဲ့အတိုင်းစတင်လိုက်ပြီးလို့ဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်။ထိုင်ဝမ်ကျွမ်းတဝိုက်တရုတ်စစ်သမော၈စီးတိုက်လေ42စီးကိုတွေ့ရှိခဲ့ရပြီးတော့တချို့တိုက်ရလင်တွေဟာထိုင်ဝမ်ရေလက်ကြားဗဟိုမြင်းကိုဖျက်ကျော်ခဲ့တယ်လို့ထိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနကဒီကနေ့ထုတ်ပြန်ပါတယ်။အခုလိုစီးရဲလေ့ကျင့်မှုအပေါ်ထိုင်ဝမ်သမ္မတချာယီဝမ်ကရှုံချပြီးတရုတ်ရဲ့အာဏာလွှမ်းမိုးချဲ့ထွင်နိုင်အောင်အဆက်မပြတ်စ조사ခံနေရတဲ့ထိုင်ဝမ်အနေနဲ့အမေရိကန်သာမကတခြားဒီမိုကရေစီနိုင်ငံတွေနဲ့ဆက်လက်အလုပ်လုပ်သွားမယ်လို့တုံ့ပြန်ပါတယ်ရှင်။
အမေရိကန်ပြည်ထောင်စုအနေနဲ့ထိုင်ဝမ်စစ်တပ်တို့စစ်တင်တန်းနဲ့လက်နက်တွေပို့ဆောင်ပေးမယ်လို့အမေရိကန်အောက်လွှတ်တော်နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌမိုက်ကယ်မခေါ်ကဒီနေ့ပြောကြားလိုက်ပါတယ်။ထိုင်ဝမ်ကျွန်းတဝိုက်ကို၃ရက်ကြာစီးရဲလေ့ကျင့်မှုစတင်လိုက်ချိန်မှာပဲထိုင်ပြည်မှာရောက်နေတဲ့လွတ်တော်အမတ်မကောကထိုင်ဝမ်ပေါ်မှာအမေရိကန်ကထောက်ခံကြောင်းသူကဖော်ပြပြောဆိုခဲ့တာပါထိုင်ဝမ်ကိုလက်နက်ရောင်းချတဲ့နိုင်ငံတွေထဲမှာအမေရိကန်ပါဝင်ပါတယ်အမေရိကန်လက်နက်တွေထိုင်ဝမ်ကိုအမြန်ဆုံးပို့ဆောင်နိုင်ဖို့သူကလက်မှတ်ထိုးပေးထားပြီးတော့အမြန်ဆုံးရောက်ရှိအောင်လုပ်နိုင်စွမ်းရှိသလောက်ကြိုးစားပေးမယ်လို့လွတ်တော်ကော်မတီဥက္ကဋ္ဌကပြောပါတယ်နိုင်ငံအားကောင်းခိုင်မာမှစစ်မှန်တဲ့ငြိမ်းချမ်းရေးရမှာဖြစ်လို့ထိုင်ဝမ်အားကောင်းအောင်ကူညီပေးဖို့လိုအပ်တယ်လို့သူကပြောကြားခဲ့ပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံမှာနှစ်ရက်ကြာခီးနဲ့ရောက်ရှိနေတဲ့တောင်ကိုရီးယားနိုင်ငံသားဝင်ကြီးပါကဂျင်ကတော့အိန္ဒိယနိုင်ငံရဲ့လွတ်လပ်ရေးဖခင်ကြီးမဟာတမဂန္ဒီရဲ့ဂုဘိမှန်ကိုဒီကနေ့တွားရောက်ဂါရဝပြုလွမ်းသူပန်းခွေချခဲ့ပါတယ်။ဒီမိုကရေစီနဲ့လူ့ခွင့်ရေးအတွက်အကြမ်းမဖက်ဂျိုးဘတ်နဲ့မဟာတမဂန္ဒီရဲ့ယက်တီချက်နဲ့သူ့ရဲ့နိုင်ငံရေးလူမှုရေးစီးပွားရေးအပေါ်ထားတဲ့အတွေ့အမြင်တွေဟာဒီကနေ့ခေတ်အထိလဲမှတ်သားလိုက်နာစရာတွေဖြစ်ပါတယ်လို့တောင်ကိုရီးယားနိုင်ငံသားဝန်ကြီးကပြောကြားပါတယ်။စတမန်ဆက်ဆံရေးဒီနှစ်မှာအနှစ်90ပြည့်တဲ့တောင်ကိုရီးယားနဲ့အိန္ဒိယနိုင်ငံကြားမှာပူးပေါင်းဆောင်ရွက်မှုတွေတိုးတက်ဖို့နိုင်ငံသားရေးဝန်ကြီးပါကဂျင်နဲ့အိန္ဒိယနိုင်ငံသားရေးဝန်ကြီးတို့တောက်ကြနေ့ကဆွေးနွေးခဲ့ကြပါတယ်ရှင
်။အစိုးရသတင်းတွေကိုမတ်စုမြတ်မွန်နဲ့ကျွန်တော်ရန်နိုင်တို့ချိန်ညာပေးခဲ့တာဖြစ်ပါတယ်။ VOA ကနေစနေနေ့ညပိုင်းထင်မပါသာစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်အတန်းလွှင့်ပေးနေပါတယ်။အခုအစပြီးတော့အပတ်စဉ်ကဏ္ဍတွေနဲ့သတင်းဆောင်မတွေကိုတင်ဆက်ပေးတော့မှာပါ။အရင်ဆုံးတော့သခိုင်းဘက်ကတိုက်ပွဲသတင်းကိုပြောပြခြင်းပါတယ်။စကိုင်းမြို့စွန်အုတ်ဖူရွာနဲ့တလိုင်းရွာကိုစစ်တပ်ကဒီကနေ့လေကြောင်းကနေပြစ်ခတ်တိုက်ခိုက်လို့အရသာတချို့ထိခိုက်ဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ ပလဲမြို့နယ်ထဲမှာလည်းစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲတွေဆက်ပြီးတော့ဖြစ်နေပါတယ်။သခိုင်းတိုင်းဘက်ကနောက်ဆုံးရအခြေအနေတွေကိုတော့အလိမ္မာကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
။သခိုင်းတိုင်းသခိုင်းမြို့အစုံမှာရှိတဲ့အုတ်ဖူရွာကဒေသခံကာကွယ်ရေးတပ်ဖွဲ့စခန်းတစ်ခုကိုဒီကနေ့ဧပြီလ10ရက်မနက်ပိုင်းမှာစစ်တပ်ကလေကြောင်းကနေလာရောက်စီးနှင်တိုက်ခိုက်တာဖြစ်ပြီးအဲဒီနောက်တိတ်မကြခင်မှာပဲအုတ်ဖူရွာနဲ့နမိုင်ခန့်သာဝေးတဲ့တလိုင်းရွာကိုပါလေကြောင်းကနေပြစ်ခတ်ပြီးတက်တွေနဲ့ဝေးရောက်စီးနှင်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။အဲဒီနောက်စစ်တပ်ကတလိုင်းရွာထဲမှာတက်ဆွဲနေချိန်ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကတိုက်ခိုက်တဲ့အတွက်ညနေပိုင်းမှာလေကြောင်းကနေရဟတ်ရင်တွေနဲ့နောက်တစ်ချိန်ပြစ်ခတ်ခဲ့ပါတယ်။လက်ရှိစစ်ရေးတင်းမာနေဆဲဖြစ်ပြီးတလိုင်းကျေးရွာဒေသခံတို့အူလည်းဒဏ်ရာရရှိထားတယ်လို့ဒေသခံတို့ကအခုလိုပြောပါတယ်
။ဖြစ်တာကတော့မနေ့ကကျွန်တော်ကူလာကြည့်တော့ပါတော့စတာအုပ်ဖို့ဒီချပြေလို့စီးရတခါအုပ်ဖို့အုပ်ဖို့ပါတခါအဲအဲ့ဒါစီးပြီးတော့ကျွန်တော်တို့ဒီဘက်ကဒီဘက်မှာလည်းတလိုင်းဘက်မှာလည်းဒီဖွဲချတယ်စင်နိုင်ရမှာတခါချတယ်တခါချပြီးတော့တလိုင်းရောက်ပြည့်ပြီးရုံးတယ်အဲအဲ့မှာတလိုင်းစီးတဲ့မှာ၄ရောက်ဖြစ်တယ်အဲအဲ့မှာယူကြီး၄ရောက်ဖြစ်တယ်အဲ့မှာဒီတလိုင်းရောက်တဲ့မှာတကယ်ဆိုတော့ဒီမှာလက်တပြန်ဝိုင်းတယ်ပြန်ဝိုင်းတဲ့အချိန်မှာဒီညနေပိုင်းဒီလက်တွေဖြစ်နေပါဘူးဟောအုပ်ဖို့မှာလည်းဖြစ်တယ်ရဲအိမ်မှာလူချလူချနေရမှာဖြစ်တာပေါ့အုပ်ဖို့မှာလည်းဖြစ်တယ်ကျွန်တော်တို့ဒီတလိုင်းမှာလည်းဖြစ်တယ်အပြင်ထဲမှာကျွန်တော်တို့လူချအိမ်ပိုင်းရုပ်နေအဲ့ဒီမှာဒီဘက်ကပြန်ဝိုင်းရတာပေါ့ဒီဘက်ကဝိုင်းရထူလက်နဲ့ကြည့်ရထူတာရှိရဲဟိုတက်ပြီးတော့တက်ပြစ်တာရှိရဲအဲ့အားကြောင့်သူကခဏလေးတာတိတာဒီနေ့ပြန်လာပြစ်တာရှိသေ
းအုပ်ဖို့ကျေးရွာကစခန်းကိုဝေးရောက်စီးနေချိန်မှာကာကွယ်ရေးတပ်ဖွဲ့ဝင်တဦးတေဆုံးခဲ့ပြီးတလိုင်းရွာမှာတော့ကာကွယ်ရေးတပ်ဖွဲ့စခန်းမဟုတ်ပဲကျေးလက်ကျမ်းမာရေးစေပေကံကိုဝေးရောက်စီးနေတာလို့ဒေသခံတွေကပြောပါတယ်။တေဆုံးမှုတွေနဲ့ပတ်သက်လို့တိကျအတည်ပြုချက်တော့မရှိသေးပါဘူး။လက်ရှိအချိန်ထိစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေမြေပြင်မှာတိုက်ပွဲဖြစ်ပွားနေပြီးရွာထဲမှာနေအိမ်တွေမီးရှို့ခံနေရတာလည်းရှိတယ်လို့ဒေသခံတွေကပြောပါတယ်။နေအိမ်ဘလောက်မီးရှို့ခံရတယ်ဆိုတာကတော့အတိအကျမသိသေးပဲဒေသခံအများအပြားကတော့တိတ်ဆောင်နေရတယ်လို့ပြောပါရယ်အလားတူပဲသခိုင်းတိုင်းအတွင်းမှာပဲပလဲမြို့နယ်မှာလည်းစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲတွေဆက်ဖြစ်နေပါရယ်မနေ့ကတောက်ကြနေကတိုက်ပွဲဖြစ်သလိုဧပြီလ10ရက်ဒီကနေ့မှာလည်းတိုက်ပွဲဖြစ်ခဲ့တယ်လို့တခင်တောင်းညိုအဖွဲ့ကတာဝန်ရှိသူတို့ကအခုလိုပြောပြပါရယ
်ပဒမနာဟာ40ဝန်းကျင်လောက်မှာကျွန်တော်ထိတွေ့မှုတွေဖြစ်သွားကြတာဗျာတိုက်ပွဲရဲ့ကြာခင်ကတော့ကျွန်တော်15မိနစ်နဲ့20လောက်ပေါ့အဲဘာပေါ့ဒီဒီသူတွေရဲ့အိုးဒီတွေကိုခုံးတရားတိုက်သွားတယ်ပေါ့အဲ့ဒီအချိန်မှာကျွန်တော်တို့နဲ့ချီးကျွေးမှုကျွန်တော်ဖြစ်သွားတာကြာတန်းတော်နာလေးမှာပဲ
ဧပြီလ5ရက်မှာစစ်တပ်ကပလဲမြို့နယ်တွေကဒေသခံကာကွယ်ရေးတပ်ဖွဲ့စခန်းတစ်ခုကိုလေကြောင်းကနေတိုက်ခိုက်သိမ်းယူခဲ့ပြီးကာကွယ်ရေးတပ်ဖွဲ့ဝင်9ဦးကြာဆုံးခဲ့တယ်လို့ဧပြီလ6ရက်နေ့တိုက်ပွဲဖြစ်တာမှလည်းကာကွယ်ရေးတပ်ဖွဲ့ဝင်3ဦးသေဆုံးပြီးစစ်တပ်ဘက်က10ဦးသေဆုံးခဲ့တယ်လို့ဒေသခံတွေကနေတဆကြားသိရပါတယ်စစ်ကောင်စီဘက်ကတော့လက်တလောသတင်းထုတ်ပြန်တာမရှိသေးသလိုသေဆုံးကြာဆုံးမှုတွေနဲ့ပတ်သက်လို့ VOA အနေနဲ့တိကျအတည်မပြုနိုင်သေးပါဘူးစစ်ကောင်စီတပ်ဖွဲ့တွေဟာသခိုင်းတိုင်းတဲကဒေသခံကာကွယ်ရေးတပ်စခန်းတွေကိုပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းဝင်ရောက်စီးနှင်တိုက်ခိုက်တာတွေပိုလုလာနေပြီးမတ်လ30ရက်ကနေဧပြီလ10ရက်ဒီကနေ့အထိဒေသခံကာကွယ်ရေးစခန်း4ခုစီးနှင်ခံရသလိုကာကွယ်ရေးတပ်ဖွဲ့ဝင်17ဦးအထိကြာဆုံးခဲ့တယ်လို့သိရပါတယ်ရှင
်။သခိုင်းတိုင်းဘက်ကဒီနေ့တိုက်ပွဲနောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးတော့အလိမာကပြောပြပေးခဲ့တာဖြစ်ပါတယ်။အခုကဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်။ဒီထဲကမှအရင်ဆုံးတော့မြန်မာနိုင်ငံတော်ကလူခွင့်အခြေအနေတွေကိုတင်ဆက်ပေးနေတဲ့ဒုအတန်စီစဉ်ကိုထုတ်လွှင့်ပေးပါပါ။စစ်ကောင်စီတပ်ဖွဲ့တွေရဲ့ပြစ်မှတ်ထားတိုက်ခိုက်ခံရတဲ့ဒေသတစ်ခုဖြစ်တဲ့သကိုင်းမှာရတားပြည်သူတွေအစုလိုက်တပ်ဖြတ်ခံရတာမျိုးသမီးတွေအပေါ်လိမ်မိုင်းဆိုင်ရာအကြမ်းဖက်ခံရတာတွေပိုပြီးဆိုးဝါးလာနေလာတာတွေ့ရတယ်လို့မျိုးသမီးရေးလှုပ်ရှားသူတွေကပြောပါတယ်။အသက်အန္တရာယ်နဲ့မတရားပြုခံရမဲ့အရေးတွေးပူနေကြရတဲ့သကိုင်းဒေသကမျိုးသမီးတွေနဲ့မိသားစုတွေရင်ဆိုင်ကြုံတွေ့နေရတဲ့အခြေအနေတချို့ကိုဒီတစ်ပတ်ဒုအတန်စီစဉ်မှာ Frontier မြန်မာဝိုင်းတော်သားတွေကတီးဖြတ်တင်ဆက်ထားပါတယ်ခင်ဗျာ
။ဒီလိုဆိုလာတဲ့ဒီနေ့ဆောင်းလာတဲ့ဆောင်းလာပြီးတော့ဒီကတော့ဟိုနှစ်ဆောင်ခွဲထားပါလေနှစ်ဆောင်ခွဲထားပြီးတော့ PDF တွေကို PDF တွေရဲ့ကြောင်မှာဒီကတော့ဝါရှင်းမှာမဟုတ်ဘူး။အဲ့အမှန်ကြောင်ရင်းမှာဟိုနှစ်ယောက်ပြတ်သွားပြီးရေလေ။
လက်တွဲမှာတော့မြမစစ်တပ်စစ်ကြောင်းထိုးချိန်အဖမ်းခံရတဲ့ရွာသားတွေဟာအကြီးကျယ်ကြောက်လန့်တုန်လှုပ်ကြရပါတယ်။ပြီးခဲ့တဲ့လကလည်းစကိုင်းမှာအရသားတွေစုလိုက်ပြုံလိုက်အသက်ခံရတဲ့ထိတ်လန့်စရာသတင်းတင်ပြချက်တွေကိုကြားသိခဲ့ရပြီးဖြစ်ပါတယ်။ အမျိုးသမီးအရေးတက်ကြွလှုပ်ရှားသူတွေကတော့လိမ့်မိုင်းဆိုင်ရာအကြမ်းဖက်မှုတွေတိုးလာနေတယ်လို့ပြောဆိုနေကြပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူ့ခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်ပတ်စင် Podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Heron Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒီတစ်ပတ်ဆောင်းပါးကိုဒိုးအတန်ရဲ့အလွတ်တန်းသတင်းတောက်မုံမုံကပေးပို့ထားပြီး Frontier မြန်မာရဲ့သတင်းတောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါ။ဆောင်းပါးအတွင်လုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင
်။မိရလည်းအကုန်လုံးချို့တာဘာတစ်ခုမှတအိုးတစ်ချောင်းကစပြီးတော့ကိုင်းစရာမရှိဘူး။ဘာမှမရှိဘူးစကားကုံးတစ်လုံးကစတိုင်းစရာမရှိဘူးဘာဆိုဘာမှမကြံရဘူးဝစားလည်းမကြံရဘူးဘာမှတို့ကလည်းဘာမှမယူနိုင်တော့ဘာမှလည်းမယူပါဘူးဘာမှမယူရတော့အဲ့ဒါဒီတိုင်းတိုင်းနဲ့မိခိုးတွေကြည်ပြီးပြီဆိုတော့မုံလာနာနေပြီးတော့ထိုင်းငိုနေရတာညအေးလည်းအိတ်မပြောဘူးပြန်တော့ပါတယ်အဲ့ရကနိုးလို့ချင်းငါပစ္စည်းတွေခဲ့ဘလို့အောင်မရတခါလေကြပြန်တော့အဲဟိုနာမယ်ငါပစ္စည်းတွေငါဘာကြီးပါဟဲ့ဘာတွေပါဘလို့ပြောမိတာပြီးတော့သမီးကပြောတာမေးမီးလောင်လိုက်ပြီဘာမှမရှိတော့ဒီတိုင်းနဲ့ငုံဆုံးပြထားပြီးတော့နေရတာ
ဆဲအနာတိမ်မီချိန်ကစားလို့ဖြစ်နေတဲ့ဆူဆူဝဝအကျံဖက်ပြိပခါတွေမှာမြေစာပင်ဖြစ်ခဲ့ရတဲ့အမျိုးသမီးတွေထဲမှာမခင်ကြီးတယောက်လည်းအပါအဝင်ပါသခိုင်းတိုင်းကမ်းမလူမျိုးနယ်ထဲကသူ့အိမ်လေးဟာလည်းစစ်တပ်ကမီးရှို့တဲ့အထည်ပါသွားခဲ့ပါတယ်သူ့အတွက်တော့ယူမတက်ပါပဲဆဲအနာတိမ်နာကိုစန့်ကျင်ခုခံမှုတွေဟာအညာမှာအားကောင်းနေစေဆိုပေမဲ့တော်လန်ရေးအဖွဲ့နေရာတွေကိုလိုက်လံရှာဖွေချိန်မုံတဲ့စစ်တပ်ရဲ့နှီးပြူဟာလည်းပြင်းထန်နေသေးပါဒေတာဖော်မြန်မာရဲ့ခန့်မှန်းထားချက်အရာအာနာစတင်ရဲ့2021ဖေဖော်ဝါရီတရက်နေ့ကစလို့2023ဖေဖော်ဝါရီ28ရက်နေ့အထိမြန်မာနိုင်ငံတဝမ်းမှာအိမ်အလုံးပေါင်း6000ကျော်မီးရှို့ခံခဲ့ရပါတယ်အဲ့ဒီ6000ကျော်ရဲ့မှာ63ရာခိုင်နှုန်းဟာအညာမှာဖြစ်ခဲ့တာပါစကိုင်းတိုင်းတစ်ခုရဲ့မှာတင်80ရာခိုင်နှုန်းကျော်ရှိပါတယ်ဒီလိုမြေလန့်မီးရှို့တဲ့နီလန့်ကိုတိုင်းရင်းသားလက်နက်ကင်တွေနဲ့ဆယ်စုနှစ်များစွာတိုက်ခဲ့ရတဲ့စစ်ပွဲတွေမှာမြန်မာစစ်တပ်ကတုံးခဲ့တာပါဒါပေမဲ့အညာဆိုတာဒီလိုစစ်ပွဲတွေကိုတခါမှမကြုံခဲ့ဘူးတဲ့ဒေတာတစ်ခုပါအညာကအမျိုးသမီးတွေဟာဗရင်းချင်းခံရမှာကိုအမြဲစိုးရိမ်နေရတယ်လို့လိန်ပိုင်းဆိုင်ရာစော်ကားခံရမှာကိုလည်းပိုးလို့စွရိမ်နေကြရပါတယ်။စကိုင်းတိုင်းဒီပရင်မှာနေထိုင်တဲ့မတ်စုကတော့သူ့ရဲ့စွရိမ်မှုတွေကိုအခုလိုပြောပြပါတယ်
။စစ်ကောင်စီရဲ့စစ်ကြောင်းထုံးတာလို့ပေါ့နော်။ဒီမျိုးသမီးတွေအပြတ်ဆက်ခံရတာပေါ့နော်။အဲအားမင်းကြီးကြားပြီးလိုက်ရပြီးတော့ဘယ်လိုလိန်ပိုင်းမျိုးရှိဘူးပေါ့နော်။လုံခြုံရေးရှိတယ်မှာခံနိုင်ရတယ်။ဒီကြာပြီဆိုလို့ချေဒီအတိတ်ကဘဝပြည့်ကြမှာမိန်းကလေးတွေလေမိန်းကလေးတွေတော်တော်သူတွေကစကားဝတ်ပြီးတော့ပြစ်ခါကြရတယ်သိရစေရတယ
်တည်င်းတွေထဲမှာလက်တလောအထင်ရှားဆုံးဖြစ်ရတဲ့ခုကတော့သခိုင်းတိုင်းတဲကတာတိုင်ရွာမှာဖြစ်သွားခဲ့တဲ့ကိစ္စတခုပါဘလူးလို့နာမည်ပေးထားတဲ့စစ်ကြောင်းတခုဟာရွာသား18ရာကိုတစားကန်အဖြစ်ဖမ်းသွားခဲ့ပါတယ်ဒီထဲမှာအမျိုးသမီး3ယောက်လည်းပါပါတယ်နောက်ပိုင်းမှာအလုံးအသက်ခံလာရပြီးတည်သွားတဲ့အမျိုးသမီးတွေမှာလည်းလိန်ပိုင်းဆိုင်ရာစော်ကားခံထားရတဲ့လက္ခဏာတွေတွေ့တယ်လို့ပြောပါရယ်ဇနီးဖြစ်သူမနှင်းဝေဟာဗရင်ချင်းခံရပြီးတည်ခဲ့ရကိုကိုနိုင်ဝင်းတည်ခဲ့ရပါတယ်မကွေးတိုင်းစိတ်ဖြူမြို့နယ်တွေကသူတို့ရွာကို2022ခုနှစ်ဇူလိုင်6ရက်နေ့မှာစစ်ကြောင်းဝင်လာခဲ့ပါတယ်စစ်တပ်လက်ကထွက်ပြေးရင်သူတို့မိသားစုကွဲသွားခဲ့ပါတယ်အသက်38နှစ်အရွယ်ရှိတဲ့သူ့မိမမနှင်းဝေကိုစစ်တပ်ကဖမ်းမိသွားခဲ့ပါတယ
်။ကျွန်တော်မိမအလောင်းကိုကျွန်တော်တွေ့လာတဲ့ချိန်ကတော့ကျွန်တော်မိမမဝတ်ထားတဲ့အဝတ်ကအိမ်ကြီးလက်ရှိအနေအထားဝတ်ထားတယ်။ကျွန်တော်အဲ့အလောင်းကိုတွေ့လာတဲ့ခါကျတော့အဲ့ဒီဟာတွေကမပါတော့ဘူး။အင်းတော်သူဇာတ်တွေအကုန်လုံးဇာကျုပ်ဇာတ်ရမ်းနဲ့တကွတန်ကြီးရှိတဲ့အမှန်တော့သူကအကုန်လုံးမိရှို့တာမိရှို့ပြီးတော့မှကျွန်တော်မိမကိုသူကနှင်းသက်တာအဲ့ဒီဟာမိရှို့ပြတာမိရှို့ပြီးတော့မှကိုကြီးဘူးလေးတို့ကဝလုံးနဲ့ယူပြီးမှအဲ့လိုတွေနှိမ့်မနှိမ့်ဆက်ပြီးမှတို့တုတ်သွားတာလေ
မြမအမျိုးသမီးများတမကတွဲဖက်အတွင်းမှုတဲ့မဇူးဘုံမှာကတော့လိန်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေကတိုးလာတယ်လို့ဆိုပါတယ်
高油压系列的这些你所有选业目标压在做细腻的网络说第二个楼啊，罗，第前排是大家主楼呢，木姐姐蛮好啵呢。但是，起码罗，第一个大地主的主楼呢，木里来是的。比如说，那如果第东来一大大的，第但是里面啥呀，前排木里来帮我呢，那是啵呢。你还说啊，罗，都拍个主楼呢，还有便宜的啵呢。
Margaret 哈，第大家可以一块个广场的吧。အမျိုးသမီးတွေဒီလိုဆိုးဝါးတဲ့အကြမ်းဖက်မှုတွေထပ်မကြုံရအောင်ကာကွယ်ပေးသွားဖို့သူကတော့တန်ဓေထံချထားတယ်လို့ဆိုပါတယ်
။ကိုကိုကိုထက်ပေါ်တော့ကိုဘီနာမှာရှိတဲ့အမျိုးသမီးတွေတခြားလူတွေကိုကာကွယ်ပေးခြင်းနဲ့ကိုကိုတိုင်းကကြတော့ဒီလိုမျိုးစစ်ဘလူးတွေနဲ့ကိုဟာအဖမ်းခံရရင်သူတို့လက်ထဲကိုကိုရောက်သွားလို့ရှိရင်ပေါ့နော်အဲ့လိုမျိုးတွေးကြည့်ဘူးတဲ့အဲ့လိုမျိုးသားဆိုလို့ရှိရင်ငါပါလို့ဘလို့တုတ်ပြန်မလဲအဲ့လိုမျိုးတွေးရပေါ့ဒါပေမဲ့အဲ့လိုမျိုးတွေးလိုက်တဲ့အချိန်ကျလို့ရှိရင်ကိုကိုကိုပို့ပြီးတော့ကိုကာယကြံ့ခိုင်အောင်စိတ်ဓာတ်အဖြစ်ကြံ့ခိုင်အောင်ပို့ပြီးတော့ကြိုးစားတယ
်ဒါပေမဲ့ Margaret လိုမျိုးဒေသကာကွယ်ရေးခေါင်းဆောင်လည်းဖြစ်အမျိုးသမီးလည်းဖြစ်တဲ့သူအတွက်ကြုံရမယ့်အန္တရာယ်ကတော့နှစ်မျိုးရှိနေပါတယ်အသက်30ရှိပြီဖြစ်တဲ့မမလာဟာအာနာတိန်ပြီးနောက်ပိုင်းစကိုင်းတိုင်းတွေကဒေသကာကွယ်ရေးအဖွဲ့တစ်ခုတည်းကိုဝင်ခဲ့ရပါ
ဒီမှာပြောကြလို့ရှင်တခုခုပေးတာနဲ့ဒီမျိုးသမီးဆိုလို့ရှင်ဒီပြည်သူထိုင်ဆိုလို့ရှင်ဒီလူမျိုး PDF ကိုပို့တောင်ဆိုပြီးလည်းတော့ဟိုပေးတာနဲ့တခုခုကြီးလောက်တိုင်းလည်းဆိုဖြစ်လာတယ်ဂျင်းကြီးတက်တက်တာလည်းတက်ဆပြီးတာပေါ့နော်ဟိုကိုကချက်ပြီးတော့ဟိုချိတ်တိုင်းမပြရအောင်ဆောင
်မမလာမလည်းစိုးဝါတဲ့အတွေ့အကြုံတွေရှိပါတယ်မနှစ်ကရေစကြုံမြို့နာမှာရှိတော့ဘလူးစစ်ကြောင်းကနေတီတီလေးလုခဲ့ရတာပါ
ဒီလိုပဲရှင်လာဟုတ်ဒီလိုပဲရှင်လာတဲ့ဒီနေ့ဆောင်းလာတယ်ဆောင်းလာပြီးတော့တော့ဟိုနှစ်ဆောင်ဆွဲထားတယ်နှစ်ဆောင်ဆွဲထားပြီးတော့ PDF တွေကို PDF တွေရဲ့ကြောင့်မှသူကတော့ဟာရှင်းမှာမဟုတ်ဘူးအဲ့နာကြောင့်အဲ့နာကိုဆင်းရဲဖြစ်တတ်သွားပြီလေ
ဒါပေမဲ့အရက်သားတွေအထူးသဖြင့်ခလေးတွေနဲ့အမျိုးသမီးတွေကိုကယ်ဆယ်ဖို့ကသူ့ရဲ့အဓိကဦးစားပေးအလုပ်ပ
ါတကယ်ကိုဖြစ်သွားရင်ကိုယ်လည်းရှိတဲ့မိန်းသားတွေရောကလေးတွေရောဟိုဒုက္ခရောက်မှလည်းရှိရင်
ဂျနီဗာသဘောတူစာချုပ်အခန်းလေးမှာအမျိုးသမီးတွေကိုကာကွယ်ပေးဖို့နဲ့အထူးသဖြင့်ဗရင်းကျင်တာအလိုမတူပဲပြည်သူစာတွတ်သွင်းတာတခြားသမီးနည်းနဲ့ထိပါတာနဲ့သူတို့ခုံတိတ်ခါထိပါစော်ကားတာတွေကနေကာကွယ်ပေးရမယ်လို့အတိအလင်းဖော်ပြချပါတယ်မြန်မာနိုင်ငံအမျိုးသမီးအဖွဲ့ချုပ်ကမန်နမ်းမိုးမိုးကတော့မြန်မာစစ်တပ်အနေနဲ့ဗရင်းကျင်တာကိုလက်နက်တစ်ခုလိုအမြဲကျင့်သုံးခဲ့တာလို့ဆိုပါတယ်ဒါပေမဲ့အခုလိုအလွန်ကျွံဖြစ်လာနေတဲ့ကာလမှာနိုင်ငံတကာအတိုင်းဝိုင်းအနေနဲ့လဲကျူးလွန်သူတွေကိုတာဝန်ခံမှုရှိလာအောင်လှုံ့ဆော်တင်တာပ
ါကျမတို့ရဲ့ကဘာကုလသမဂ္ဂလုံခြုံရေးကောင်စီအရေးဆုံးဖြတ်ချက်မှဒီတတုံးနေငါတချင်းနဲ့တုံညာပေါ့နော်အမျိုးသမီးငင်းချမ်းရေးလုံခြုံရေးဆိုင်ရာဆုံးဖြတ်ချက်အမှတ်ကိုကျမတို့ကြည့်မယ်ဆိုလို့ရှိရင်စစ်ပွဲတွေမှာစစ်ပွဲနဲ့တက်ဆိုင်တဲ့စစ်ပွဲနဲ့ဆက်နွယ်တဲ့ဗလီပက္ခနဲ့ဆက်နွယ်တဲ့လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုကိုကျူးလွန်နေဆိုလို့ရှိရင်အဲ့ဒီကျူးလွန်မှုတည်ဒါဒီအဆေးရဆိုးမှုလူသားဖြစ်မှုကိုစန့်ကျင်တဲ့ရဆိုးမှုမြောက်လဲဆိုတဲ့အကောင်အဲ့ဒီမှာပြောထားပြီးသားဖြစ်တယ်ကျူးလွန်တဲ့သူ့ကိုရောအမိတ်ပေးတဲ့လူကိုရောကျူးလွန်ခွင့်ပေးနေတဲ့လူတွေကိုပါတာရေရောဒီအပိပိအေးယူမှုတွေလှုပ်ဆောင်ရမယ်ဆိုတဲ့ဟာကကြပြည်လင်းကိုဖော်ပြထားတာဖြစ်တယ်ပေါ့နော်နိုင်ငံတကာရဲ့ဥပဒေနဲ့ကိုဒါတိတိယယောက်အပိပိအေးယူဖို့လိုတယ်နိုင်ငံတကာရဲ့ဒီတာဝန်ယူမှုတာဝန်ခံမှုတရားမျှတမှုရန်တရားတွေနဲ့အသုံးပြုပြီးတော့ကျမတို့ကဒီကျူးလွန်တဲ့သူ့ကိုကျမတို့အပိပိအေးယူဖို့လိုတယ်
ကိုနိုင်ဝင်းတယောက်ကတော့သူ့အမျိုးသမီးအတွက်တရားမျှတမှုကိုစောင့်မျှော်နေသေးပါ
ကိုကုံပြောမှဆိုကြအဲ့ဒီဝင်လာတဲ့စစ်ကြောင်းတွေစစ်ဒီစစ်သားတို့ကျွန်တော်ကတော့ထိုက်တန်တော့အပြည့်အဲ့ပုံစံမျိုးကိုပဲကျွန်တော်လိုလားချက်ရှိတယ်နောက်ပြီးနောက်တစ်ချက်ကကျွန်တော်ဒီအသက်အရွယ်နဲ့ကျွန်တော်သားသမီးတွေနဲ့ကျွန်တော်ဒီအသက်အရွယ်နဲ့ဆိုရင်ဒါကျွန်တော်ထိုက်တန်တော့ကျွန်တော်သားသမီးသုံးယောက်ရဲ့အတွက်ကိုလည်းကျွန်တော်ထိုက်တန်တော့ဘလို့ကြောင့်မဆိုအခွင့်အရေးတစ်ခုကျွန်တော်ဖူလုံတဲ့အခွင့်အရေးတစ်ခုကျွန်တော်လိုချင်တဲ့
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့တောတန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒီအစီအစဉ်ကိုအလှူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်တောတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
Frontier မြန်မာဝိုင်းတော်သားတွေတီးဖြတ်စီစဉ်တဲ့ဒုသန်စီစဉ်ကိုနားဆင်ကြည့်ရှုခဲ့ရတာဖြစ်ပါတယ်အခုတစ်ခါတော့ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကွာစီစဉ်ကိုထုတ်လွှင့်ပေးမှာပါမ မြန်မာနိုင်ငံမှာအာဏာသိမ်းမှုနောက်ပိုင်းတန်ဃာတော်တွေစိတ်ငြိမ်နေခဲ့တယ်လို့သုံးသပ်ထားတဲ့စာတမ်းတစ်စောင်ကိုနိုင်ငံတကာအကြက်တဲလေးလာရေးအဖွဲ့ ICG ကပြီးခဲ့တဲ့မတ်လ10ရက်နေ့ကထုတ်ပြန်ခဲ့ပါတယ်။ဒီစာတမ်းထဲမှာတင်ပြထားသလိုတန်ဃာတွေတကယ်ပဲစိတ်ငြိမ်နေခဲ့ကြပါလား။ကနေဒါနိုင်ငံမှာပညာသင်ကြားနေတဲ့ပါရဂူဘွဲ့ကျောင်းသားကိုထက်မင်းလွင်နဲ့ဦးတမောင်သားကဆွေးနွေးတင်ပြထားပါတယ်ဗျာ။
ICG လို့ခေါ်တဲ့ International Crisis Group နိုင်ငံတကာအကြက်တဲလေလာရေးအဖွဲ့ကြီးရဲ့ Master 10နေ့ကမြန်မာနိုင်ငံနဲ့ပတ်သက်တဲ့ထုတ်ပြန်ချက်အစီရင်ခံစာတစ်ခုနဲ့ပတ်သက်ပြီးကျွန်တော်တို့ဆွေးနွေးတင်ပြချင်ပါတယ်။ကျွန်တော်ဆွေးနွေးဖို့ဖိတ်ခေါ်ထားသူကတော့ Cleaner နိုင်ငံ York University ကပါရဂူဘွဲလေလာနေတဲ့ကိုထက်မင်းလွင်ဖြစ်ပါတယ်။ကိုထက်မင်းလွင်ကဘာသာရေးနဲ့နိုင်ငံရေးကိုအထူးအာရုံစိုက်ပြီးလေလာနေတဲ့ပါရဂူဘွဲကျောင်းသားတစ်ယောက်ဖြစ်ပါတယ်။မင်္ဂလာပါကိုထက်မင်းလွင်
မြန်မာပါဆက
်ခဲ့။ဟုတ်ကဲ့။ဒီအခုအာနာသိန်းတဲ့ကိစ္စနဲ့ပတ်သက်ပြီးတန်ငါတွေကစိတ်ငြိမ်နေရတယ်။နော်သူ့ရဲ့အစင်ခစားရဲ့ခေါင်းစဉ်ကိုလည်း silent ဆန်ကနော်ကျွန်တော်တို့စိတ်ငြိမ်နေတဲ့တန်ငါတော်များဆိုပြီးတော့ခေါင်းစဉ်ပေးထားပါတယ်။ပထမဦးဆုံးအချင်းအနေနဲ့ပေါ့နော်။ကိုထမင်းလည်းဒီစာတမ်းပေါ်ဘယ်လိုများမြင်ပါလဲခင်ဗျ။
အဓိကသူဟိုပြောတဲ့ message ကတော့မြန်မာနိုင်ငံရဲ့နိုင်ငံရေးတမိုင်းတစ်လျှောက်မှာအမြဲတမ်းရှေ့ဆောင်ဥယျာဉ်နေရာနေပြီးတော့မှပါခဲ့တဲ့ခုံတော်ကြီးတွေတန်ဃာတော်တွေဒေသရှင်ဆရာလေးတွေဘာကြောင့်မို့လို့ဒီအာဏာသိမ်းပြီးနောက်ပိုင်းမှာထင်ထင်ရှားရှားမပါရတဲ့လဲဆိုတဲ့ဟာကိုသူတည်သနာအနေနဲ့ဆန်းစစ်တယ်လို့ဒါဆိုရဲပေါ့နော်ဆရာအဲ့တော့အဲ့ဒီအခါမှာသူပြောတဲ့အကြောင်းပြချက်တွေကတော့ဒီကိုဗစ်ဖြစ်လို့တန်ဃာတွေကြောက်မှမရှိလို့တခါပြည့်တဲ့အခါကျတော့တန်ဃာတွေရဲ့ဒီမဘာသာလှုပ်ရှားမှုနဲ့တောင်ဆန်းစုကြည်လက်ထက်မဘာသာအခြေအနေနဲ့အဲ့ဒီနောက်မဘာသာဖြစ်သွားတဲ့အခြေအနေဒါတွေကြောက်မှုလို့တခါပြည့်တော့ NUG အနေနဲ့ NUG နဲ့တော်နိုင်ရေးရလဲဒီဘာသာရေးနိုင်ငံရေးလော်ဂီရေးတတ်တတ်နိုင်ငံရေးဆိုတဲ့ secular ဘက်ကို secular paradigm ဘက်ကိုယူနေတဲ့အတွက်ကြောင့်မို့လို့ဘုံကြီးတွေမပါနိုင်ဘူးဆိုတဲ့ဟာမျိုးဟိုပေါ့နော်အကြောင်းပြပြီးတော့သုံးသပ်ထားတာပါဟုတ်ကဲ့
ကျွန်တော်ပထမဆုံးအချက်ပေါ့နော်တန်ဃာတွေဒီအနာသိန်းဒါကိုစန့်ကျင်ကံပွဲထဲမှာပါတာနေခဲ့တယ်ငြိမ့်စိတ်နေတယ်ဆိုတော့ဟာနဲ့ပတ်သက်ပြီးတော့ဝထမင်းတွေနေနဲ့ဗာများပြောချင်ပါတယ်ခင်ဗျာ
International Crisis Group ကမြန်မာနိုင်ငံနဲ့ပတ်သက်တဲ့နိုင်ငံရေးသုံးသပ်ချက်တွေဒီသုတေသနစာတမ်းတွေထွက်လာတဲ့အခါမှာပုံမှန်အားဖြင့်ကျွန်တော်တို့ဒါအလေးနက်ထားပြီးတော့ဖတ်ရှုရတဲ့ report တွေဖြစ်နေရှိပါတယ်ထို့သဖြင့်တိတိကျကျ interview တွေလုပ်ပြီးတော့သူတည်တနာထုံနည်းတွေကိုလိုက်လာပြီးတော့လုပ်တဲ့ဟာမျိုးပေါ့ဒီ report ကတော့ဒါကျွန်တော်အနေနဲ့ကတော့တော်တော်ကိုပဲဝေဖန်စရာအချက်လက်တွေများစွာရှိနေတယ်ပေါ့နော်သူတည်တနာထုံနည်းမှလည်းပဲသူတည်တနာထုံနည်းနဲ့ပတ်သက်ပြီးတော့လည်းဝေဖန်စရာတွေထောက်ပြစရာတွေရှိနေတယ်ပေါ့အဲ့တော့အဲ့ဒါတွေမပြောခင်ပေါ့ပထမဦးဆုံးဆရာရယ်တန်ဃာတွေကနှုတ်ဆိတ်နေတယ်လို့ပြောတဲ့အခါကျတော့တန်ဃာလို့ပြောတဲ့အခါမှာတန်ဃာကတန်ဃာဆိုတဲ့ခေါင်းစည်းအောင်မှာအကုန်လုံးတိမ်ကျုံပြီးတော့တွင်းတဲ့ကိစ္စကဒါပထမဦးဆုံးပြဿနာရှိရပေါ့နော်ဆရာအတန်တိတ်နေတယ်တန်ဃာတို့အတန်တိတ်နေဆိုဘယ်တန်ဃာတို့လဲလို့ကျွန်တော်တို့ကပြန်စောကြောစရာရှိတယ်ဆရာအဲ့တော့အဲ့ဒီမိကုန်းကိုပဲဖြေမယ်ဆိုလို့ရှိရင်ဒါကျွန်တော်တို့ကဒီအစီရင်ခံစာရဲ့ပထမဦးဆုံးအခြေခံယူဆချက်ဖြစ်တဲ့တန်ဃာတွေကတိတ်ဆိတ်နေတယ်ဆိုတော့ဟာကိုပဲကျွန်တော်တော့သဘောတိတ်မတူဘူးကြာကျွန်တော်တော့သဘောမတူဘူးလို့ပြောတော့
ဘာကြောင့်များကိုထင်မင်းတွေကသဘောမတူတာလဲခင်ဗျာ
ဆရာဘာကြောင့်မလို့သဘောမတူလဲဆိုတော့တန်ဃာတော်တွေနှုတ်ဆိတ်နေတယ်လို့ပြောလို့ရှိရင်ကျွန်တော်တို့ကစဉ်းစားရအချက်တွေအများကြီးရှိပေါ့ဟိုလက်တွေ့တာကအနေနဲ့ပဲဟိုပြရမယ်ဆိုလို့ရှိရင်တီရူဓမ္မတူတာနှုတ်ဆိတ်မနေဘူးဆရာတိရုဓမ္မတူကဥဆောင်တဲ့ဒီဟိုပေါ့နော်ဒီအာနာသိစစ်တပ်ဘက်ကထောက်ခံတဲ့ဖုန်ကြီးတွေက silent ဖြစ်မနေဘူးကြာသူတော့ပျောင်ပျောင်တင်းတင်းကိုပဲဒီအာနာရှင်နဲ့ဒီအာနာသိစစ်ကောင်စီနဲ့ကိုတောက်လျှောက်ကိုပဲပေါ်ပေါ်တင်းတင်းเนาะဆရာဒါထောက်ခံရမယ်ဆိုတဲ့ဟာကိုပြောနေတယ်အဲ့တော့အစီရင်ခံကအဲ့ဒီမှာစပြီးတော့လွဲတာပေါ့နော်ဥမာတိရုဆိုရင်တိရုနဲ့ပတ်သက်လို့ရေးထားတဲ့ section မှာဆိုရင်တိရုကအရင်ကတည်းကဒါအာနာမသိငင်ကတည်းကစစ်တပ်ဘက်ကကျင်းနေတယ်ဆိုတာမသိတာဘူးဆိုဆရာမဲလေးတောင်ပြောတဲ့ဆရာကြီး မဲလေးတောင်းလို့ဟိုအာနာမသိညမှာဟိုကိုပဲမဲလေးတောင်းတို့ရဲဆိုတဲ့ဟာမျိုးတောင်းကလာလာမြောက်ကလာလာမှမပြီးတော့ပါဘယ်လို့မှအကြောင်းယုတ်တိမရှိတဲ့အသိယုတ်တိမရှိတဲ့ဟာတွေပြောပြီးတော့တနည်းတော့ဟဲ့တချို့ဟိုကောလာဟာလာတွေတောင်းရှိပါတယ်အာနာသိမ့်မို့ပါဒီကိုခါပေးတယ်ဆိုတဲ့ဟာမျိုးတခါဝစီဝိတ်လို့ခေါင်းကြီးမျိုးနောက်ဆရာအဲ့တော့ဟိုခေတ်ကိုပြောင်းရင်ခေါင်းကိုပြရတယ်ဆိုတော့အဲ ဥမာမဟာနာကိုပဲကြည့်ပါကြာမဟာနာနဲ့ပတ်သက်ပြီးတော့လည်းအစဉ်ခါမှာတော်တော်ကိုပဲအာလောလောချော်ချော်လေးပြောရတယ်ပေါ့နော်ဆရာမဟာနာပထမဦးဆုံးအာနာမသိငင်မာဟုကိုပဲဗမောဆရာတော်ကြီးနဲ့အချိုးတော်ဆောင်ဆရာတော်အာတန်လင်းမင်းကျောင်းဆရာတော်လက်မှတ်နဲ့မြစ်တစားတော်ဆောင်ထွက်တယ်ဆရာဒီကိစ္စဟာတိုက်ပြီးမှအခက်ခဲကြီးကြီးမားဖြစ်မယ်ကိုဗစ်ကြီးကလည်းဖြစ်နေတယ်နော်အကုန်လုံးဒါကိုစင်ရှင်တော်တရားနဲ့ဖြေရှင်းရပါဆိုရဲမြစ်တစားတော်ဆောင်ထွက်တယ်ဆရာအဲ့ဒါကို NLD အစိုးရကဒါမဟာနာကိုသာသနာကြီးကပိုင်လို့လက်မှတ်ထိုးခိုင်းပါတယ်လို့ပဲအတင်းပြောအောင်ဆရာအဲ့ဒီနောက်မှာဗမောတပါးတည်းမြစ်တစားလည်းထွက်တယ်ဆရာဟိုဒီလုံးမှတ်နဲ့ဟိုတိန့်ဆောင်ဥပမာကိုပြပြတဲ့အခါကျတော့တခါတည်းမှာအားကြီးတဲ့လူကို၌ကပင်လည်းအားငယ်တဲ့လူတွေကိုရှုံးတဲ့သဘောရှိတယ်အဲ့တော့ချက်ချင်းချင်းချင်းလှုပ်ပါဆိုရဲဟာချက်ချက်နိုင်ငံတော်တန်ခါမဟာနာကအဖွဲ့ကဟိုဥက္ကဋ္ဌဖြစ်တဲ့ဗမောလူပုဂ္ဂိုလ်မျိုးအနေနဲ့ဒီလိုအခြေအနေမျိုးမှာဒီလိုစာမျိုးထွက်ပြောတယ်ဆိုတာတန်ခါတော်များမပါဘူးလို့ပြောဖို့တော်တော်ခက်တယ်ဆရာမပြောနိုင်ဘူးဆရာတခါသုံးပါးမြဲတစားလို့ကျွန်တော်ခေါ်ရဲဟာဟိုဝါကြီးတဲ့ဝိလိတအောင်ရွှေချင်းရွှေချင်းဝိလိတအောင်ဆရာတော်ကြီးရဲ့မြတ်အောင်ဆရာတော်ကြီးရဲ့ဗမောဆရာတော်ကြီးရဲ့ဒါဗမာတန်ခါလောကမှာသူတို့မအောင်ရွှေချင်းရောအကုန်လုံးထိတ်တီးလို့ပြောလို့ရတဲ့သုံးပါးဒီသုံးပါးလည်းထွက်ပြီးတော့မြစ်တာအခါနဲ့ဆရာအဲကျွန်တော်လည်းနေရှိရှိပြောပါမယ်ဆရာဟိုဝိလိနဲ့ပတ်သက်ပြီးတော့ဘလုံးစီကန်းကြီးတယ်ဆိုတဲ့မဟာကန္နာယုံကအာနာသိမ့်ပြီးတော့တလကြော်ကြော်လေးကြာတဲ့မတ်လမှာဖုံးတော်ကြီးတွေရှိသမျှဖုံးတော်ကြီးတွေအကုန်လုံးကြောင်းပြင်ထိထွက်လာပြီးတော့ဖျောင်းနိုင်ထုံးပြီးတဲ့အခါကျတော့ဟိုမြစ်တာပို့ကြတယ်မြစ်တာသုံးရွတ်ကြတယ်ဆိုတဲ့ဟာမျိုးလုပ်ခဲ့တယ်ဆရာ NUG က CRPH ကတန်ဃာတော်များကိုအဲ့ဒီအာဏာသိမ်းပြီးတောက်လျှောက်စစ်ကောင်စီကကျင်းပဖို့ကြိုးစားတဲ့ပထမပြန်ဆောင်ပွဲလုပ်တဲ့အခါမှာလည်း NUG ကပထမပြန်ဆောင်ပွဲကမဝင်ပါနဲ့လို့တန်ဃာတော်တွေတီလာရှင်ဆရာကြီးဆရာလေးတို့မြစ်တာရက်တော့အများစုကြောင်းနိုင်ကြည့်တယ်ကမဝင်ဘူးဆရာအဲ့တော့ဒီဟာတွေဟာဟိုဒီ international crisis group ဟာဗမာစကားပြောတဲ့မီဒီယာတွေတတိယနေတခြားဟာတွေကိုပဲမတုံ့မဲ့နဲ့အင်္ဂလိပ်လိုဟာတွေကြီးပဲတုံ့သလားဘယ်သူတွေကိုအင်တာဗျူးလဲတော့ကျွန်တော်ဒီမှာတော်တော်တန်မြတ်ဖြစ်ွယ်ဖြစ်တာပေါ့ဆရာရဲ့
ဟုတ်ကဲ့အဲကျွန်တော်ဖတ်ကြည့်တဲ့အခါမှာလည်းကြည့်ရတာကတော့အဲစัจကျင်တယ်လို့ပြောကြတဲ့အခါမှာဆွေးပွားရောတော်လိုင်းရေးလို့လူတွေချီတက်လမ်းလျှောက်တာလောက်ကိုပဲစัจကျင်တယ်လို့ဒါ International Crisis Group ကယူဆပြီးပြောနေတယ်လို့ဒီ report ကြီးကနားလည်ရတာပေါ့နော်ဆိုတော့အဲ့ဒီလိုကတော့လုံးလုံးချာချာတိတ်မရှိဘူးတိုင်းရှိမှုရပြောလို့ရှိရင်လည်းเนาะကျွန်တော်တို့ကန့်ကွက်ခဲ့တဲ့ဟာကเนาะမာလူရေစီတန်းတန်းလျှောက်တဲ့ခါမှာကန့်ကွက်ခဲ့တဲ့နေရာမှာလည်းတန်ခါးတွေပတ်ဝင်မှုကနည်းခဲ့တယ်လို့ပြောလို့ရပါတယ်ဒါပေမဲ့ကောက်ချက်ဆွဲတာကဒီလိုတန်ခါးလှုပ်ရှားမှုမရှိလာတဲ့အတွက်ကြောင့်မို့လို့လူငယ်နဲ့အမျိုးသမီးအထူးသဖြင့်အမျိုးသမီးလူငယ်တွေကခေါင်းဆောင်မှုနေရာကိုရောက်သွားတယ်အဲ့ဒီကနေဆက်ပြီးသူကဆွဲလိုက်တာကဒါကမြန်မာနိုင်ငံရေးမှာအသက်ကြီးသူတွေအုပ်ဆုံးနေတာအထူးကိုဖယ်ရှားသွားနိုင်တယ်လို့ပြောတဲ့အထိဖြစ်လာတယ်ပေါ့နော်အဲဒီတော့ဒီဟာကနေမိကုန်းတစ်ခုဆက်လိုက်လာတော့ကောင်းပြီဒီတိုင်းဆိုရင်မအီတင်စာမောင်နဲ့ဒေါအောင်ဆန်းစုကြည်မဲပုံးပြိုင်ထောင်ရင်ပြည်သူကဘာလို့မဲပေးကြမှာလို့ဆိုတော့မဲပေးမယ်တော့ထင်လဲဆိုတော့မိကုန်းအထိရောက်သွားနိုင်စေတယ်သူ့ရဲ့ report တာပေါ့နော်ဆိုတော့ကိုထက်ပေါ်ဒီလိုကောက်ချက်ဆွဲတာတွေနဲ့ပတ်သက်ပြီးတော့ဘလို့ထင်လဲ
ဆရာအဲ့ဒီဟာလဲဒါသူတေသနာထုံးနည်းအရဒါပြောလို့မရတဲ့ကောက်ချက်မျိုးပေါ့နော်ဆရာကျွန်တော်အသေးစိတ်လေးနည်းနည်းပြောပြသေးစရာတန်ငါးတွေဟိုလမ်းပေါ်မှာထွက်ပြီးတော့လူလုံးမပြနိုင်တဲ့အကြောင်းကအာနာသိမ့်လိုက်တဲ့အချိန်မှာကျောင်းနိုင်ကြီးအပီးပြီးရကိုဗစ်စီးကမ်းများအကြောင်းမို့လို့အဲ့တော့အကုန်လုံးတန်ငါးများကိုတန်ငါးငယ်များကိုတက်ဆိုင်ရာကိုဒေတာအသီးသီးရွာအသီးသီးကိုပြန်ဝင်ပေးထားတယ်ဆရာဇုံလောင်းမဲ့လူလည်းမရှိဘူးဇုံချက်ကျွေးဖို့ကလည်းကျောင်းနိုင်ကြီးတွေမှမလွယ်ဘူးအဲ့တော့ကိုဗစ်ဖြစ်လိုက်ကိုဗစ်ဖြစ်တဲ့အချိန်ကြီးမှာအာနာသိမ့်တော့ရုံးတိုင်းဆိုပြီးတော့တန်ဃာတော်များလမ်းပေါ်ထွက်မလာနိုင်ဘူးကြည့်ရှင်းတဲ့တန်ဃာတွေကထွက်လာပါတယ်ဆရာဟိုမထွက်လာဘူးမဟုတ်အဲ့ဒါတစ်ခုပေါ့ဒုတိယတစ်ခုကဆရာအာနာသိမ့်ပြီးနောက်ကလေးကငင်းညမ်းသွားဆန္ဒပြလာတဲ့ဟာတွေကိုအတင်းအကြမ်းဖက်ပြီးတော့ဖြိုခွင်းတဲ့ဟာ ဒါလည်းအထူးတည်းပြောရမလို့အဲ့ဒီအခါမှာဖုံးကြီးမပြောနဲ့လူတောင်လမ်းမထွက်လျှောက်လို့မရဘူးကြာအဲ့ဒီကိစ္စမှာဖုံးတော်ကြီးတွေလမ်းထွက်မလျှောက်တဲ့ကိစ္စကိုမမြင်ရတာဘာမှမဆောင်ဘူးကြာအဲ့ပထမတစ်ခုပေါ့နော်ကြာဒုတိယတစ်ခုကဖုံးတော်ကြီးတွေမဟိုဟိုမပါလို့ဆိုတာလေကျွန်တော်ဟိုဟိုကောက်ဝက်ပါတယ်သဘောမတူပါဘူးဒါပေမဲ့သူပြောတာဖုံးတော်ကြီးတွေမပါလို့လူငယ်တွေနဲ့လူသမီးတွေနေရာရ အကြောင်းမဟုတ်ဘူးဆရာ
အချိန်ကတည်းကကျွန်တော်တို့ဆွေးနွေးချက်ကိုပထမပိုင်းအဖြစ်ဒီမှာနားပြစေခင်ဗျ ICG အစင်ကန်စာကိုအချက်လက်နဲ့တုတ်ပြန်ဆွေးနွေးသွားခဲ့သူကတော့ကနေဒါနိုင်ငံ York University ကပေါ်ကူပဲအကြောင်းသားကိုထက်မင်းတွေဖြစ်ပါတယ်။နောက်ပတ်စနေတင်းတွေမှာဒုတိယပိုင်းဆက်လက်တင်ပြပါမယ်။ကျွန်တော်တမောင်ဆန်ပ
ါ။ဒီမိုကရေစီလူ့ခွင့်ရင်းနဲ့ခေတ်ပြန်ကမ္ဘာအစည်းအဝေးကိုဦးတမောင်သန်းကဆွေးနွေးတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မကြာခင်မှာတော့အာရှနိုင်ငံရေးလေယာစီးပွားသတင်းများနဲ့ဥရုယာတီနဲ့အနာဂတ်ကမ္ဘာအစည်းအဝေးကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဗျာ။
ဒီရေးအစီအစဉ်တွေကိုရေဒီယိုရုံမြင့်တန်ကြားတို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ
်။ VOA American တန်ကနေ2023ခုနှစ် April 10ရက်စနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9:00ကနေ 10:00km 32.51 နဲ့ dynamometer 190လောက်ကနေဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုတော့အာရှနိုင်ငံရေးအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့မြန်မာရေးနဲ့ပတ်သက်ပြီးတော့ ASEAN နဲ့ကုလသမဂ္ဂတာဝန်ရှိသူတွေထိုက်တွန်းပြောဆိုခဲ့ပါတယ်။ယူကရိန်းရေးသရုပ်သမ္မတနဲ့ဥရောပခေါင်းဆောင်တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒါ့အပြင်ထိုင်ဝမ်ကိုပြန်လည်ရောက်ရှိသွားတဲ့သမ္မတဆိုင်ဝမ်ဟာထိုင်ဝမ်အနေနဲ့ကမ္ဘာနိုင်ငံတွေနဲ့ဆက်ဆံသွားမယ်လို့ပြောဆိုခဲ့ပါတယ်။ဒီလိုအကြောင်းအရာတွေကိုတော့ကိုဦးဇော်မူကျော်ကတင်ဆက်ပေးထားပါတယ်ခင်ဗျာ
ASEAN အတွင်းရေးမှူးချုပ်ဒေါက်တာခေါခင်ဟ ோம் နဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်နိုလင်းဟေဇာတို့ဧပြီလ6ရက်နေ့ကအင်ဒိုနီးရှားနိုင်ငံဂျကာတာမှာရှိတဲ့ ASEAN အတွင်းရေးမှူးချုပ်ရုံးမှာတွေ့ဆုံခဲ့ကြပြီးမြန်မာနိုင်ငံဆိုင်ရာဘုံသဘောတူညီချက်5ရပ်အကောင်အထည်ဖော်နိုင်ရေးနဲ့ ASEAN အလဲကျဥက္ကဋ္ဌရဲ့မြန်မာနိုင်ငံဆိုင်ရာကိုယ်စားလှယ်နဲ့လက်တွဲလှုပ်ဆောင်နိုင်ရေးစတာတွေကိုဆွေးနွေးခဲ့ပါတယ်ပြခဲ့တဲ့ဧပြီလ5ရက်နေ့တုန်းကလည်းအာဆီယံအလက်ကျဥက္ကဋ္ဌအင်ဒိုနီးရှားရဲ့နိုင်ငံသားရေးဝန်ကြီးရီနိုမာဆူတီကလည်းအာဆီယံဘုံသဘောတူညီချက်5ရပ်ကိုအကောင်အထည်ဖော်လာရေးအတွက်ပြားပေးဆောင်ရွက်မှုတွေလှုပ်ဆောင်နေတယ်လို့ပြောဆိုခဲ့ပါတယ်။ဧပြီလ4ရက်နေ့တုန်းကပြုလုပ်ခဲ့တဲ့ကုလသမဂ္ဂလူ့အခွင့်ရေးကောင်စီညီလာခံမှာလည်းမြန်မာနိုင်ငံမှာလူ့အခွင့်ရေးချိုးဖောက်မှုတွေပုံမိုးဆိုးဝါးလာနေပြီးမြန်မာအာဏာသိမ်းစစ်ကောင်စီဟာနိုင်ငံတကာဥပဒေတွေနဲ့တရားဥပဒေစိုးမိုးရေးကိုလေးစားလိုက်နာမှုမရှိသလိုဒီမိုကရေစီနဲ့လူ့အခွင့်အရေးကိုလည်းလေးစားလိုက်နာမှုမရှိဘူးလို့ကုလသမဂ္ဂဆိုင်ရာဗြိတိန်တန်အမတ်ကြီးဆိုင်မွန်မန်လီကပြောဆိုခဲ့ပါတယ်။ဒါအပြင်ပြီးခဲ့တဲ့မတ်လတည်းတုန်းကလူ့အခွင့်အရေးကောင်စီမှတင်သွင်းခဲ့တဲ့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအခြေအနေနဲ့ပတ်သက်တဲ့အစီရင်ခံစာကိုလည်းဒီအစည်းအဝေးမှာအတည်ပြုခဲ့ပါတယ်။ပြီးခဲ့တဲ့မတ်လတည်းတုန်းကမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်တွန်အင်ဒရူးဟာလူ့အခွင့်အရေးကောင်စီမှာမြန်မာနိုင်ငံလူ့အခွင့်အရေးအခြေအနေကိုတင်သွင်းခဲ့ပါတယ်မြန်မာနိုင်ငံမှာမကြုံဘူးလို့အောင်အတိုက်အခံအင်အားစုတွေအကောင်ပြင်းထန်နေပြီးမြန်မာအာဏာသိမ်းစစ်ကောင်စီဟာအရေးမတားတဲ့အခြေအနေနဲ့ကြုံလာနေရကြောင်းလူ့အခွင့်အရေးအထူးကိုယ်စားလှယ် Tom Andrew ကမတ်လ20ရက်နေ့တုန်းကလူ့အခွင့်အရေးကောင်စီနဲ့တွေ့ဆုံပြီးဂျနီဗာမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ
် Air powerhelicopter gunships and
မြန်မာအာဏာသိမ်းစစ်ကောင်စီတပ်တွေဟာအရေးမတားတဲ့အခြေအနေကိုကြုံရတဲ့အတွက်တိုက်ခိုက်ရေးရဟတ်ယာဉ်တွေဂျက်တိုက်လေယာဉ်တွေအသုံးပြုပြီးကြေးရွာသားတွေကိုတိုက်ခိုက်တဲ့နီးနဲ့တုံ့ပြန်နေတဲ့အတွက်လူ့အခွင့်အရေးချိုးဖောက်မှုတွေဟာနှစ်ဆတိုးပြီးဆိုးဝါးလာနေတယ်လို့ Tom Andrew ကပြောဆိုခဲ့ပါတယ်။ဒါအပြင်စာတင်ကြောင်းတွေစစ်ရုံတွေကိုလည်းတိုက်ခိုက်ဖြစ်စီခံခဲ့ရပြီးအရက်သားတွေအိုးဝင်ဆုံးခွာထွက်ပြေးခဲ့ရတယ်လို့ပြောဆိုခဲ့ပါတယ်။အရသာ3000ကျော်လောက်ဟာလည်းအသက်ခံခဲ့ရပြီးလူတန်းတန်း3000လောက်အိုးဝင်ဆွခွာထွက်ပြေးခဲ့ရတယ်လို့ပြောဆိုခဲ့ပါတယ်။မြန်မာစစ်ကောင်စီကတော့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအခြေအနေနဲ့ပတ်သက်ပြီးဥရောပတမကကတင်သွင်းခဲ့တဲ့ဆုံးဖြတ်ချက်မူကြမ်းကိုဧပြီလ4ရက်နေ့လူ့အခွင့်အရေးကောင်စီညီလာခံကအတည်ပြုခဲ့တာကိုကန့်ကွက်တဲ့အပြင်ပြီးခဲ့တဲ့မတ်လတည်းကလူ့အခွင့်အရေးအထူးကိုယ်စားလှယ်နဲ့လူ့အခွင့်အရေးမဟာမင်းကြီးတို့ရဲ့ပြောဆိုချက်တွေကိုလည်းလက်မခံကြောင်းဧပြီလ6ရက်နေ့မှာစစ်ကောင်စီဘက်ကထုတ်ပြန်ခဲ့ပါတယ်။လူ့အခွင့်အရေးအရေးချုပ်ပြီးအထောက်အကြအာဏာပိုင်နိုင်ငံကိုဝင်ရောက်ဆွတ်ဖက်နေတယ်လို့ ဆွဆွဲထားပြီး NUG PDF နဲ့ CRPH တို့ကျူးလွန်တာတွေကိုဖော်ပြခြင်းမရှိဘဲအတန်းပက်အဖွဲ့တွေတိုက်ခိုက်မှုကြောင့်အပြစ်မဲ့ပြည်သူ 9,000 ကျော်သေဆုံးရတယ်လို့အာဏာသိမ်းစစ်ကောင်စီရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ထွန်းကားရေးအတွက်အာဆီယံကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းကပြောဆိုတိုက်တွန်းတာတွေရှိပေမဲ့လည်းမြန်မာစစ်ကောင်စီကလက်ခံနားထောင်ခြင်းမရှိတဲ့အတွက်ထိရောက်မှုမရှိဘူးလို့မြန်မာအရေးသုံးသပ်သူတချို့ကတော့ပြောဆိုတာရှိပါတယ်။အခုလိုအချိန်မှာပဲပြင်သစ်သမ္မတ MUM Macron နဲ့ဥရောပကော်မရှင်ဥက္ကဋ္ဌ Von der Leyen တို့နှစ်ဦးဟာတရုတ်ပြည်ကိုရောက်ရှိသွားပြီးဧပြီလ6ရက်နေ့ကြာသပတေးနေ့မှာတရုတ်သမ္မတရှီကျင်းပင်နဲ့တွေ့ဆုံခဲ့ပါတယ်။ရုရှားယူကရိန်းစစ်ပွဲကိစ္စအပါအဝင်ကိစ္စရအတော်များများကိုဆွေးနွေးခဲ့ကြပါတယ်။ Von der Leyen ကရုရှားယူကရိန်းကိစ္စနဲ့ပတ်သက်လို့ပြောဆိုရမှာ
In the face of Russia's war against Ukraine,
Russia-Ukraine စစ်ပွဲနဲ့ပတ်သက်ရင်တော့ကျမတို့အနေနဲ့ငြင်းချင်ရတာကိုပဲလိုချင်ပါတယ်။ဒီအတွက် Russia အနေနဲ့ကျူးကျော်မှုကိုအဆုံးသတ်ပြီး Ukraine ကနေတပ်တွေပြန်ပြီးဆုတ်ပေးဖို့လိုအပ်ပါတယ်။နေမီပိုင်ဆိုင်မှုနဲ့အချုပ်ချာအာဏာဟာကျမတို့နှစ်ဖက်စလုံးကအပြည့်အဝထောက်ခံထားတဲ့ကုလသမဂ္ဂဗရင်ဂျန်တစ်ခုဖြစ်ပါတယ
်။တရုတ်သမ္မတရှီကျင်းပင်ကလည်းတရုတ်အနေနဲ့အပြန်အလှန်အကျိုးစီးပွားရှိတယ်မဲ့ပူပေါင်းဆောင်ရွက်မှုတွေကိုလှုံ့ဆော်တော့မှဖြစ်ပြီးဝင်ရောက်ဆက်ဖက်မှုတွေကိုအဆုံးသတ်ပြီးတရုတ်ဥရောပဆက်ဆံရေးကမ္ဘာငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးစီပင်ဝါပြောရေးစတာတွေတိုးတက်ကောင်းမွန်လာဖို့ပူပေါင်းဆောင်ရွက်သွားမယ်လို့ပြောဆိုခဲ့ပါတယ်
။ဂျုံအိုအင်တန
်ဒါဗျင်ရုရှားယူကရိန်းအရေးနဲ့ပတ်သက်ပြီးပြဿနာပြေလည်တဲ့အထိဆွေးနွေးအပြေရှာရေးတရုတ်ကဆက်လက်တိုက်တွန်းမှဖြစ်ပြီးအထင်အနေတွေပိုဆိုးမသွားအောင်လုပ်ဖို့တရုတ်အနေနဲ့ပြင်သစ်နဲ့လက်တွဲလှုပ်ဆောင်သွားမယ်လို့ပြင်သစ်သမ္မတနဲ့အတူပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာရှီချင်းပင်ကပြောဆိုခဲ့ပါတယ်။အခုလိုအချိန်မှာပဲအမေရိကန်ပြည်ထောင်စုနဲ့အမေရိကတိုက်အလဲပိုင်းနိုင်ငံတွေကိုခရီးလှည့်လည်ခဲ့တဲ့ထိုင်ဝမ်သမ္မတဆိုင်အင်ဝမ်ဟာထိုင်ဝမ်ကိုပြန်လည်ရောက်ရှိလာပြီးထိုင်ဝမ်အနေနဲ့ကမ္ဘာနိုင်ငံတွေနဲ့ဆက်သွယ်လုပ်ကိုင်တာတွေကိုရပ်တန့်မှာမဟုတ်ဘူးလို့တောက်ကြနေတော့ကပြောဆိုခဲ့ပါတယ်။သူရဲ့ခရီးစဉ်အတွင်းအမေရိကန်လွှတ်တော်ဥက္ကဋ္ဌကေဗင်မက်ကတီနဲ့လည်းတွေ့ဆုံခဲ့ပါတယ်။ထိုင်ဝမ်သမ္မတဆိုင်အင်ဝမ်ရဲ့အမေရိကန်ခရီးစဉ်ကိုတော့တရုတ်ကအပြင်းအထန်ကန့်ကွက်ခဲ့ကြောင်းဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာတင်ပြလိုက်ရပါမယ
်။ဒီသတင်းပတ်ရအာရှနိုင်ငံရဲ့အစီအစဉ်ကိုကိုဇော်မိုးကျော်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့လေယာစီးပွားသတင်းများအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။တရုတ်နိုင်ငံနဲ့မြန်မာနိုင်ငံကြားကုန်သွယ်ရေးဂိတ်တွေတရုတ်ဘက်ကပြန်ဖွင့်ပေးလို့ကုန်သွယ်ရင်းတွေရာနဲ့ချီအဝင်ထွက်လုပ်နိုင်ပေမဲ့မြန်မာရင်မောင်းတွေကိုတော့ကန့်သတ်ချက်တွေလှုပ်ထားဆဲဖြစ်လို့အခက်အခဲရှိနေပါတယ်။ဘကိုးတိုင်းမှာတော့စိုက်ပျိုးရေမရလို့နှွေစပွားမစိုက်ပျိုးနိုင်ကြပါဘူး။ဒီလိုလေယာစီးပွားသတင်းတွေကိုစုစုပြီးတော့ Farmers Time Media ကတင်ဆက်ပေးထားပါတယ်ခင်ဗျာ။
မင်္ဂလာပါလေယာစီးပွားသတင်းများအစီအစဉ်ကနေကြိုဆိုပါရစေ။လေယာစိုက်ပျိုးရေးချစ်သူများရှင်လင်းခြင်းမြေကြပါစေရှင်။ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုကျော်ကျော်နဲ့အတူကျမမီစပယ်ကတင်ဆက်ပေးသွားပါမယ်ရှင်
။ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးနဲ့စီးပွားရေးကဏ္ဍကထိတဲရောက်တဲ့သတင်းတွေတည်းအခုရပိုင်းတွင်မူဆယ်တရား၅မိုင်ကုန်သွယ်ရေးစုံကိုကုန်တင်ရေးအစည်းအရာရှိမြောက်နေတဲ့သတင်းနဲ့စတင်ပါတယ်။တရုတ်ဘက်ကကုန်သွယ်ရေးဂိတ်တွေကိုပြန်လည်ဖွင့်လှစ်ပေးပြီးတဲ့နောက်အခုရပိုင်းတွင်မူဆယ်တရား၅မိုင်ကုန်သွယ်ရေးစုံကိုနေ့စဉ်ပို့ဝင်ရေးစီးရေးပြည်မြ300ကျော်အထိဝင်ရောက်နေရလို့နေဆက်ကုန်သွယ်ရေးကပြောပါရယ်။အပီလာတရက်လေးကလည်းတရက်လေးတွင်မှာဟုပို့ဝင်ရေးစီးရေး429စီးနဲ့တွင်းကုန်ရေးစီးရေး316စီးအထိဝင်ရောက်ကုန်သွယ်မှုပြုလုပ်နေကြတာပါ။ဒါပေမဲ့တရုတ်နိုင်ငံဘက်ဝင်ရောက်မဲ့မြန်မာပြည်မောင်းနေနေတက်တန်းခွင့်ဆောင်ညီရှိရမှာဖြစ်ပါရယ်။အဲ့ဒီဆောင်ညီကိုမူဆယ်မြို့တွင်နေထိုင်သူအိမ်တော်စုဇာတ်ရှိသူတွေကသာထုတ်ပေးနေတာဖြစ်လို့မူဆယ်ပြင်ပတခြားတိသားကလည်းလာရောက်တဲ့ကုန်ကားမောင်းသူတွေကိုတော့တရုတ်ဘက်ကဝင်ထွက်ခွင့်ကတ်သတ်ထားတာပါအရင်ကမြန်မာကုန်တယ်တွေအနေနဲ့တရုတ်ရင်မောင်းတွေကိုငှားရမ်းမောင်းနေစီရမှာရင်မောင်းတွေဘက်ကတာဝန်ယူမှုတာဝန်ခံမှုရှိတဲ့အတွက်အခက်အခဲတွေနဲ့ကြုံတွေ့နေရတယ်လို့ကုန်တယ်တွေကဆိုပါတယ်အဲ့ဒီရင်မောင်းကတ်သတ်ချက်စနစ်ကိုပယ်ဖျက်ပေးဖို့ကုန်တယ်တွေကလှူလာနေကြတယ်လို့မူဆယ်တရား၅မိုင်နေဆက်ပို့ကုန်တွင်းကုန်လုပ်ငန်းရှင်ကိုမင်းသက်ကပြောပါတယ်ပြီးခဲ့တဲ့မလတရက်နေ့ကနေ28ရက်နေ့ထိမူဆယ်တရား၅မိုင်ကုန်သွယ်ရေးစုံကနေတဆင့်ပို့ကုန်ရဲ့အစီး9000နီးပါးနဲ့တွင်းကုန်ရဲ့အစီး2100ကျော်ဝင်ရောက်ကုန်သွယ်မှုပြုလုပ်ထားတယ်လို့နေဆက်ကုန်သွယ်ရေးစည်ရေးထုတ်ပြန်ချက်ဒီမှာဖော်ပြထားပါတယ်။လက်ရှိပို့ကုန်တွင်းကုန်လိုင်စင်တွေကို online ကနေလျှောက်ထားနိုင်တယ်လို့ကုန်သွယ်ရေးစခန်းတွေမှာလည်းလူကိုယ်တိုင်လာရောက်လျှောက်ထားနိုင်တယ်လို့စီးပွားရေးနဲ့ကုသရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်
။ပဲခူးတိုင်းမှာစိုက်ပျိုးရေးများလို့တောင်သူတွေအခက်တွေ့နေပါတယ်။ အခုနှစ်အတွင်းဆန်စပါးဈေးကွက်မှာစပါးဈေးကောက်ရရှိနေတဲ့အတွက်လယ်သမားတွေနှွေစပါးစိုက်ပျိုးဖို့အားခဲထားကြပေမဲ့ပဲခူးတိုင်းမှာစိုက်ပျိုးရည်မရရှိလို့နှွေစပါးစိုက်ပျိုးဖို့အခက်အခဲဖြစ်နေတယ်လို့ဒေတာခန့်တောက်သူလယ်သမားတွေကပြောပါတယ်ပြီးခဲ့တဲ့2022ခုနှစ်အတွင်းကတော့စစ်ကောက်စီကခတ်အပ်ထားတဲ့တိုင်းဒေတာကြီးဝန်ကြီးချုပ်ဦးမျိုးစွင်ဝင်းကပဲခူးတိုင်းရဲ့ဆေးရည်တောက်ဧရိယာတွေကရည်ရရှိနိုင်တဲ့ဒေတာတိုင်းမှာတနည်းကို၃ဒီအပြည့်အဝစိုက်ပျိုးနိုင်အောင်ဆောင်ရွက်မယ်လို့ပြောထားတာပါ။ဒါပေမဲ့တကယ်လက်တွေ့မှာတော့ဆယ်ရင်အများကြီးရှိတဲ့ဒေတာတွေမှာတော့ဆယ်ရင်များလို့လက်သမားတော်တော်များများနှွေစပါးမစိုက်နိုင်ပါဘူး။ပြည်ခိုင်အထဲမှာဆိုရင်တောင်နှဝင်းဆယ်၊မြနှဝင်းဆယ်၊ဝဲကြီးဆယ်၊တာစီဆယ်တောင်ယူဆယ်တွေရှိပေမဲ့ဆယ်ရင်များလို့နှွေစပါးမစိုက်ပျိုးနိုင်တဲ့လေအေကတောင်းလဲချီပြီးရှိနေပါတယ်။ဒီကြိုင်တွေကလက်ရှိနှွေစပါးစိုက်ပျိုးထားတဲ့လင်မြေတချို့ဆေးရည်ကိုပြီးခဲ့တဲ့မတ်လကမှရရှိတာဖြစ်လို့အခုဧပြီလပထမပတ်မှတာပြိုကျဲနိုင်ကြပါတယ်။ပဲခူးတိုင်းဒေသကြီးကလက်သမားအများစုဟာစပါးကိုအဓိကစိုက်ပျိုးကြပြီးဒီမြို့နယ်တစ်ခုတည်းမှာတင်နှွေစပါးစိုက်ဤက16000ကျော်ရှိပေမဲ့ဤက9000လောက်ကတာစိုက်ပျိုးရရရှိတာပါ။အခုလိုအာနာပိုင်တွေဘက်ကပဋိပြုထားသလိုဆယ်ရည်လောလောအောင်မပေးနိုင်ပေမဲ့လေပဲခူးတိုင်းထဲကတနစ်တတိဆိုင်လဲမြင်နေရမှာတနစ်ကို2တီး3တီးဆိုင်ပြကြဖို့ဝန်ကြီးချုပ်ဦးမျိုးစွင်ဝင်းကတိုက်တွန်းနေတာဖြစ်ပါတယ
်။ဒီပြည်နယ်မှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်မြောက်ရီကုံတွယ်ရေးဆောင်ကိုပုံကားတွေဝေရောက်မှုလွန်နေနေပြီးကုံတွယ်မှုရက်လူနေပါဖြစ်နေတယ်လို့ပို့ပုံလုပ်ငန်းရှင်တွေကပြောပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကကုံတွယ်ရေးဆောင်မှာတိုက်ပွဲတွေဖြစ်ပွားခဲ့ပြီးအခြေအနေမတည်ငြိမ်မှုတွေကြောင့်ပို့ပုံလုပ်ငန်းရှင်တွေကကင်ပီနယ်တွင်းကုံတွယ်မှုလမ်းကြောင်းအခြေအနေကိုစောင့်ကြည့်နေတာဖြစ်ပါတယ်။ဒါကြောင့်လက်ရှိမှာမြောက်ရီကုံတွယ်ရေးဆောင်ကိုအရင်ရောက်နေပြီးသားကုံကားတွေနဲ့လက်မပိတ်မိနေတဲ့ကုံကားလက်ကျန်ဝင်နေတာရှိနေတယ်လို့ကုံတွယ်တွေကပြောပါတယ
်။ဟုတ်ကျန်ကြီးရတော့ပြင်းပြင်းနဲ့ကားတော့တွားလို့ရရပြဒါပေမဲ့ရှင်ကောရှင်ကောနဲ့တောင်ကြီးကားပြည်တွေလာမလာတော့မသိသေးဘူးပေါ့နော်မလာသေးဘူးထင်မလာသေးဟုတ်လက်မပြည့်တဲ့ကားတွေကတော့ရောက်ပါကြာနော်ဟုတ်ကြောက်ရ
ပြီးခဲ့တဲ့2022ခုနှစ်ဒီဇင်ဘာလလုံးကလည်းမြောက်ရီကော့ဂရီအာရှလမ်းမှာတိုက်ပွဲတွေဖြစ်လို့ရင်အသွားလာဖျက်ဆီးခွင့်ကိုရက်20လောက်ကန့်သတ်ခဲ့တဲ့အတွက်ကုန်တယ်မှုတွေရပ်တန့်ခဲ့ပူပါတယ်မြောက်ရီမဲဆောင်အမှတ်၁ချစ်ကြည်တရားကိုဇန်နဝါရီလမှာပြတ်ခွင့်ပြီးနောက်မြောက်ရီကုန်တယ်ရေးဆောင်ကလည်းတရက်ကိုအမေရိကန်ဒေါ်လာ5သန်းကနေ8သန်းကြီးကုန်တယ်ခဲ့တယ်လို့မြောက်ရီလေဆက်ကုန်တယ်ရေးစခန်းရဲ့ကုန်တယ်မှုစီးပွားမှာဖော်ပြထားပါတယ
်။အဖြစ်ပဲဖြစ်နေကြအဲ့ဒါဖြစ်တာဖြစ်နေအဲ့ဒါပိတ်လို့သွားရတယ်ပေါ့။အိမ်ကြီးတွေကတော့သွားရတာပေါ့မတက်နိုင်ဘူး။အဲ့လိုပေါ့ပိတ်တာတော့အများကြီးပေါ့ဖန်ရံတော့ပိတ်တာလည်းရှိတယ်ဒီကမှပြောတဲ့ဟိုဂျုံလုံးတော့ပိတ်နေလို့ရှိတယ်။ဆိုရင်တော့ပိတ်တာရှိအဲ့အော်နိုရဲ့ကားတွေပေါ့
အခုရပိုင်းမှာခီးကြီးသွားတွေကုန်သားမောင်းတွေအနေနဲ့မဖြစ်မနေကိစ္စကြောင့်မြောက်ရီကော့ဂရီအာရှလမ်းကိုဖျက်ဆီးမယ်ဆိုပါကနေမီအခြေအနေကိုအရင်လေ့လာပြီးမှခီးကြီးသွားလာကြဖို့ဒေသခံတွေကအကြံပြုထားပါတယ်။ပြီးခဲ့တဲ့မလ25ရက်နဲ့26ရက်မှာပြည်ပြည်နယ်တွေမြောက်ရီကုန်သွယ်ရေးဆိုပါဝင်ကော့ဂရီမြို့နယ်အာရှလမ်းမှာဒီကျုံတူတင်ငန်းကြီးနောင်ဒေသတွေမှာစစ်တပ်နဲ့ပြည်ပြည်သားလူပြောက်ရေးတပ်မတော် PDF ပူးပေါင်းတပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားခဲ့လို့မြောက်ရီကုန်သွယ်ရေးဆိုနဲ့အာရှလမ်းမှာဒီအတွင်ဖြတ်တန်းတော်လာခွင့်ကိုပိတ်ပင်ထားတာဖြစ်ပါတယ
်အခုဆက်ပြီးမက်စလာ33ရက်ကနေဧပြီ5ရက်နေ့ထိဈေးကွက်အတွင်းအသက်ကျနိုင်မည်ဖြစ်သွားတဲ့လေယာထက်ကုန်ပြီးနေစင်းလုံးတွေကိုပြောပြပေးချင်ပါတယ်ဈေးကွက်ထဲပစ္စည်းအဝင်မဲလာတာကြောင့်ညီပဲစီအနိုင်ငယ်မြင့်တက်လာပါတယ်ညီပဲလုံးအမီကိုတရုတ်ကဝယ်ယူမှုရှိပြီးညီပဲလုံးအဖြူကိုတော့စီဆက်သမားတွေကဝယ်ယူနေတာကြောင့်တပိတ်ကားကို50ကျက်ကနေ100ကျက်ထိဈေးပြတ်တက်လာတာပါ online ဈေးကွက်မှာမြေပဲလုံးအမီတပိတ်တာကို9150ကျက်မြေပဲလုံးအဖြူကတပိတ်တာကို6150ကျက်ပေါက်ဈေးရှိပြီး50ကျက်ဈေးမြင့်တက်လာပါတယ်မင်္ဂလီဈေးကွက်မှာ S1 မြေပဲလုံးအမီတပိတ်တာကို6300ကနေ6500ပေါက်ဈေးရှိပြီး100ကျက်ဈေးပြတ်တက်လာပါတယ်S1 မြေပဲလုံးအဖြူတပိတ်တာကို9800ကနေ6900ကျက်ပေါက်ဈေးရှိပြီး100ကျက်ဈေးတက်လာပါတယ
်ပြီးခဲ့တဲ့မတ်လတလလုံးအကျရှိနေခဲ့တဲ့ပြောင်းဈေးတို့ကတော့ဒီဘက်မှာပြန်ဥမော့လာပါတယ်ရန်ကုန်ဈေးဘက်မှာတော့ပြောင်းဆန်တပိတ်တာကို1200ကျက်ကနေ1220ကျက်ကြားဈေးရှိပြီးတပိတ်တာက30ကျက်ဈေးပြန်မြင့်တက်လာပါတယ်ထိုင်းပတ်ငွေဈေးမြင့်တက်လာပြီးဘန်ကောက်ပြောင်းဈေးအနည်းငယ်တက်လာတာကြောင့်ပြည်ရင်းပြောင်းစည်းပြန်မာလာဖြစ်တယ်လို့မြန်မာနိုင်ငံပြောင်းလုံငယ်ရှင်များအသင်းဂုံတူးဆောင်နိုင်ကဦးမိခိုင်ကတုံ့တက်ပါတယ်ရန်ကုန်ကနေထိုင်းနိုင်ငံကိုပြောင်းတင်ဖို့တဲ့လမ်းကြောင်းအခြေအနေကောင်းမွန်လာတာကြောင့်လဲပ ြောင်းစည်းပြန်လည်မြင့်တက်လာတာဖြစ်တယ်လို့လည်းဦးမင်းခိုင်ကဆိုပါတယ်ဒေတာရင်းအိန္ဒိယနိုင်ငံတွေရဲ့မြန်မာရဲ့ပြောင်းလို့အချက်ကြောင့်တင်ပို့ရမယ့်လမ်းကြောင်းအခက်အခဲမရှိဘူးဆိုရင်ပြည်ရင်းပြောင်းစည်းကွက်ဆက်ကောင်းနိုင်တယ်လို့ပြောင်းကုန်တဲ့အချို့ဟာသုံးသပ်ထားကြပါတယ်
။တချံကြိုကလိုက်ရန်ကုန်စည်းကွက်မှာဆန်ကျန်ရောဆန်ချောစင်းတို့ပါထပ်မံမြင့်တက်လာပါတယ်။တချံရုံးပရိပ်ရှိအတွက်ဝယ်ယူစုဆောင်မှုတွေရှိလာလို့ဆန်တအိတ်ကို900ကျပ်ကနေ9000ကျပ်အထိဈေးမြင့်တက်လာတာပါ။ရန်ကုန်ဝါဒန်ဆန်စပါးကုန်စည်တိုင်မှာရွှေပိုပေါ်ဆန်ဆန်အစ်စ်တအိတ်ကို8500ကျပ်ကနေ9300ကျပ်ပေါက်ဈေးရှိပြီး9000ကျပ်ဈေးမြင့်တက်လာပါတယ်။တီးထက်ဆန်တအိတ်ကို9200ကနေ6400ကျပ်အထိပေါက်ဈေးရှိပြီးတအိတ်ကို900ကျပ်ကနေ1000ကျပ်အကြာဈေးထက်မှန်မြင့်တက်လာပါတယ်။မြေစပါးပေါ်ချိန်ဖြစ်ပေမဲ့စိုက်ပျိုးရေးသွင်းအားစုဈေးတွေနဲ့သူစပါးဈေးလည်းမြင့်တက်နေတာကြောင့်ဆန်စည်းပြကြနိုင်ခြင်းမရှိဘူးလို့တောင်းတူနဲ့ကုန်ပဲ့အချို့ကတုံတက်ထားကြပြီးနိုင်ငံတကာဈေးကွက်မှာလည်းဆန်စည်းကအမြင့်ဈေးမှာရပ်တည်နေပါတယ်။လေယာဉ်ထွက်ကုန်ဈေးနှုန်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင်
။လေယာဉ်စီးပွားသတင်းများအစီအစဉ်ကို Farmers Time Media ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့နောက်ဆုံးကြန့်ရှိတဲ့ဥရုယာစီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။ကမ္ဘာမှာတရမ်းရင်ဆုံးလို့ဆိုတဲ့အမြဲတမ်းတစ်တော်ကြီးတွေရှိရာအင်ဒိုနီးရှားနိုင်ငံဟာဇီဝဂေယစနစ်ကောင်းနေတဲ့သဘောပေါက်ဝင်အတွက်အလွန်အရေးပါတဲ့အခမ်းအနားမှာရှိနေသေးပါဒါပေမဲ့လည်းနှစ်စဉ်မြောက်တဲ့တဖြည်းဖြည်းကျွန်ဆင်းလာနေတဲ့မြို့တော်ဂျကာတာကိုတည်ငြိမ်တဲ့မြေပြင်ရှိရာနိုင်ငံအစီပိုင်းကဘော်နီယိုကျွန်းစီပြောင်းရှိတော်မှာဖြစ်တဲ့အတွက်အဲဒီကဇီဝဂေယစနစ်တွေထိခိုက်ပျက်စီးလိမ့်မယ်လို့ကြွမ်းကျင်သူတွေကထောက်ပြနေကြပါတယ်ဥရုယာဒီနဲ့အနာဂတ်ကမ္ဘာအစည်းအဝေးမှာဒန်းလောင်ကတင်ပြပေးထားပါတယ်ခင်ဗျာ
နေရှာနိုင်ငံရဲ့မြို့တော်သိစီဦးတီဖောက်လုပ်ထားတဲ့ Quick Count နေတဲ့လမ်းမကြီးတွေရဲ့ဘေးတစ်ဖက်တစ်ချက်မှာအပူပိုင်းအမြဲစိမ့်တတော်ကြီးတွေကိုတွေ့ရပါတယ်။တချို့နေရာတွေမှာနေပြောက်တော့မထိုးနိုင်လောက်အောင်တိတ်တဲလာတဲ့ဒီတတော်ကြီးတွေမှာတဘာဝတော်ရင်တရိษံမျိုးစုံကျင်းလဲကျဆားနေတာပါ။ကမ္ဘာတရရအကြီးဆုံးကျွန်းကြီးတစ်ခုဖြစ်တဲ့ဘော်နီယိုကျွန်းအရှေ့ပိုင်းမှာအင်ဒိုနီးရှားမြို့တော်သိရဲ့ရှေ့ပြေးစီမံကိန်းတွေစတင်နေပါပြီ။တဘာဝပတ်ဝန်းကျင်အရေးသက်ကြွလောက်ရှားသူတွေကတော့မြို့တော်သိစီမံကိန်းကြောင့်တဘာဝပတ်ဝန်းကျင်ပျက်စီးမဲ့အရေးဆိုရင်နေပါတယ်။
negara yang baru yang langsung berhimpit
sangkain wei bime to area asat na ma yoro dit ko la bi saung ni da ba yute siman ngin ye saung lo yi longan ni kaung kaung siman khan kwe ma tha nai mu so yin do athu ta phye be paw won jin to wai thi kai la nai da lo dabawa paw won jin paw ma le chain chaw mu de phit la ba le me
mi ao ye alon chon thot yu ra utu ya di phaw pyan mu ne ka ba pu nwe mu chaung yi ga daung lwe yi pyo sin la ya ga pin le ye myet tet la da ဒီလိုအချက်တွေကြောင့်မြို့တော်ဂျကာတာဟာနစ်စင်6စင်တီမီတာကနေ16စင်တီမီတာလောက်အထိမြေအောက်ကိုကျွန်းဆင်းလာနေတယ်လို့အင်ဒိုနီးရှားသုတေသီတွေကပြောပါတယ်။ဒါကြောင့်လဲမြို့တော်တစ်ကိုပြောင်းရွှေ့ဖို့ဖြစ်လာရတာပါ။2024နှစ်ကုန်ပိုင်းလောက်မှာဆက်လို့ရေလုပ်ငန်းတွေအရှိန်အဟုန်နဲ့စတင်တော့မှဖြစ်တဲ့အတွက်ခမန်းကြီးနှစ်တန်ပေါင်း100လောက်တက်တန်ရှိတဲ့ကမ္ဘာမှာတက်တန်အရင်ဆုံးနဲ့အကြီးဆုံးအမြဲစင်တတော်ကြီးရဲ့တစ်တော်ပြုံတီမှုတွေပို့ပြီးတော့ဆွေးနွေးလာနိုင်တယ်လို့သဘာဝပတ်ဝန်းကျင်ပညာရှင်တွေကသတိပေးနေကြတာပါ။ကမ္ဘာကြီးရဲ့အဆုံးလို့အင်ဒိုနီးရှားကတင်စားခေါ်ဝေါ်နေကြတဲ့ဘော်နီယိုကျွန်းဟာလည်းနှာခေါင်းရှည်မြောက်တွေ၊ကျစ်တစ်တွေ၊အမီးတို့မြောက်နဲ့ဘာဘရီမြောက်ကြီးတွေအပါအဝင်ကမ္ဘာအသေးဆုံးကြက်မျိုးစိတ်တွေကျဆားကြတဲ့နေရာလေးဖြစ်ပါတယ်။ဒါအပြင်အကောင်ရေကြာဆင်းလာနေတဲ့အော်ရန်ဂူတန်မြောက်အကောင်ရေပေါင်း120ကိုကြီးရှုထားတဲ့အာဆရီထိန်းနေစခန်းလည်းရှိပါတယ်။ဒီလိုရှားပါသရစ်ဆန်တဲ့တစ်ပင်ပန်းမှန်တွေတရှိရာဘော်နီယိုကျွန်းကြီးရဲ့ဇီဝဂေယစနစ်တွေအကြီးအကျယ်ထိခိုက်ပျက်စီးလာနိုင်ခြင်းရှိနေပြီလို့ပညာရှင်တွေကသတိပေးထားပါတယ်
။ Yang semakin hari habitatnya semakin merosot itu tantangan
Orangutan မြောက်တွေရဲ့အနာဂတ်မှာရင်ဆိုင်ရမဲ့ချိန်ချောက်မှုတွေကိုကျွန်တော်တို့အဓိကအာရုံစိုက်ဆောင်ရွက်နေပါတယ်။ Orangutan မြောက်အကောင်ရေဟာငကိုကလေးကနေစဉ်နဲ့အမျှကြဆင်းလာနေတာပါ။လူဦးရေတိုးလာတာဆောက်လုပ်ရင်းနဲ့အဆောက်အုံအုံတွေတိုးလာနေတာကြောင့်လဲမြောက်အကောင်ကြီးကြဆင်းစီသလိုလက်ရှိမှာလဲသူတို့အတွက်ဒါကအကြီးမားဆုံးစိန်ခေါ်ချက်တွေလည်းဖြစ်ပါတယ်
။ဒါပေမဲ့လဲနှူစန္ဒနာမြို့တော်တင်မှာလူဦးရေနှစ်တန်းလောက်အရင်ဆုံးပြောင်းရွှေ့လာကြမှာဖြစ်ပြီးဆက်မှုလက်မှုလုပ်ငန်းတွေနဲ့စီးပွားရေးလုပ်ငန်းတွေလည်းတဘာတည်းရောက်ရှိလာကြတော့မှာဖြစ်ပါတယ်။အင်ဒိုနီးရှားဟာမိုင်းတွေလုပ်ငန်း၊နေရာစိုက်ပျိုးရေးနဲ့တစ်ထောက်လုပ်မှုတွေကြောင့်ကမ္ဘာမှာတစ်တော်ပြုံတီမှုအမြင့်ဆုံးနိုင်ငံစီမှာပါပါတယ်။လမှုတော်အရေးသက်ကြွအလှရှားသူတယောက်ဖြစ်တဲ့အာဂတ်စ်ဘီကအခုလိုပြောပါတယ်
။ဟာညာဘီဆာမနင်ဂယ်ကန်ချီရီတာနီဆာဂျာ
ဘာဝါတိုယင်းတလိဆန်တွေ
ဒေသမျိုးစိတ်တွေနဲ့တမူထူးခြားတဲ့ဒေသဖြစ်ပါတယ်။အဲဒီကဒီရေတော်တွေပျက်စီးကုန်မယ်ဆိုရင်ဒေသမျိုးစိတ်တွေလည်းပျောက်ကွယ်သွားမှာဖြစ်ပါတယ်။ကံယူတန်းကဒီရေတော်တွေပျက်ကုန်မယ်ဆိုရင်တော့ရေနေတတ္တဝါတွေလည်းထိခိုက်ပျက်စီးရပါလိမ့်မယ်။ဇီဝဂေဟစနစ်တွေရောငါးဖန်သမားတွေရဲ့အသက်မွေးအကြောင်းလုပ်ငန်းအပေါ်မှာပါရေရှည်သက်ရောက်မှုတွေရှိလာမှာပါ။
စီပွားရေးဖွံ့ဖြိုးတိုးတက်မှုရှိစေဖို့နဲ့ဂျက်ကာတာမြို့ရဲ့အခြေအနေသိပ်ပြီးတော့ဆိုးဝါးမလာခင်မြို့တော်တိတ်ကိုပြောင်းရွှေ့ရတာဖြစ်တယ်လို့အင်ဒိုနီးရှားအစိုးရကတော့ပြောပါတယ်။သမရဂျိုကိုဝီဒိုဒိုကတော့မြို့တော်တိတ်ကိုတည်ဆောက်တဲ့နေရာမှာတဘာဝပတ်ဝန်းကျင်မထိခိုက်အောင်ပုံစံချတည်ဆောက်မှာဖြစ်ပြီးမြို့နယ်ပြည်သူတွေအနေနဲ့လည်းလျှက်စစ်ဘတ်ကားတွေနဲ့သွားလာနိုင်အောင်ပြင်ဆင်ထားတယ်လို့ပြောပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလလလောက်ကပဲအင်ဒိုနီးရှားအာဏာပိုင်တွေကတည်ယူပို့ဆောင်ရင်းနဲ့လမ်းစနစ်တွေကိုပါရေးဆွဲထားတဲ့တဘာဝပဝန်းကျင်နဲ့လိုက်လျောညီထွေဖြစ်မယ်ဆိုတဲ့စီမံကိန်းအသေးစိတ်ကိုသတင်းထောက်တွေကိုချပြခဲ့တာ
ပါ။
မျိုးပြစီမံကိန်းကိုတဘာဝပဝန်းကျင်ကိုမထိခိုက်အောင်လုပ်ကင်သွားမှာပါ။ဒါပေမဲ့လည်းဆောက်လုပ်ရေးလုပ်ငန်းတွေကတဘာဝပဝန်းကျင်လုံးဝမထိခိုက်ဘူးလို့တော့ပြောလို့မရပါဘူး။အချို့အပိုင်းတွေမှာထိခိုက်နိုင်တယ်ဆိုပေမဲ့နည်းနည်းပပလောက်ပဲထိခိုက်မှုရှိအောင်လုပ်ကင်သွားမှာဖြစ်ပါတယ်။
2045ပြည်လုံးနဲ့မှာဖလော်အိမ်တက်ငွေထုတ်လုပ်မှု၃ညအထိလျှော့ချမဲ့ရည်မှန်းချက်အတိုင်းစီမံကိန်းချရေးဆွဲထားတဲ့အတွက်မြို့တော်တစ်ဟာသဘာဝပတ်ဝန်းကျင်နဲ့လိုက်လျောညီထွေဖြစ်မဲ့ကမ္ဘာပထမဆုံးတစ်တော်မြို့တော် Forest City ဖြစ်ရပါစေမယ်လို့လည်းမြို့အာဏာပိုင်တွေကကတိပြုပြောဆိုသွားပါတယ်။မြို့တော်တစ်ရဲ့စီမံကိန်းအစဉ်ကိုနောက်နေ့မှစတင်မှာဖြစ်ပေမဲ့လည်းမြို့တော်တစ်ခုလုံးအပြီးတက်ဖို့ဆိုရင်တော့ဆယ်စုနှစ်နဲ့ချီကြာနိုင်တယ်လို့လည်းအာဏာပိုင်တွေကပြောပါတယ်။ဆောက်လို့ရအတွက်မြေယာရိစတင်ရှင်းလင်းနေပြီဖြစ်တဲ့အတွက်အဲ့ဒီကတော်ရင်တရိတ်ဆန်တွေအပေါ်တက်ရောက်မှုတွေတော့စတင်တွင်မြင်နေရပြီဖြစ်ပါတယ်ကျွန်မနင်္ဂလာပ
ါဥရုယာစီနဲ့အနာဂတ်ကမ္ဘာအစည်းအဝေးကိုနန်းလောင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကနေစနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုည10:00နာရီထိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်သောရရှင်နေနေနဲ့ကျွန်တော်တို့ VOA မြန်မာပိုင်းကိုဝေဖန်ကြံပေးခြင်းတယ်ဆိုရင်တော့ကျွန်တော်တို့ကိုအီးမေးလ်နဲ့ဆက်သွယ်နိုင်ပါတယ် burmese@voanews.com ကိုဆက်သွယ်လို့ရပါတယ်အခုတော့ကြန့်ရှိနေသေးတဲ့အချိန်တွေမှာသတင်းချင်းချုပ်ကိုမတ်စုမြောင်မောင်ကတက်လက်ကြီးညာပေးมาဖြစ်ပါတယ်ခင်ဗျာ
အမေရိကန်စစ်ထနာချုပ်ပန်တဂွန်ရဲ့လုံခြုံရေးဆိုင်ရာမှတ်တမ်းတွေပေါက်ကြားခဲ့ပုံရပြီးတော့လူမှုကွန်ရက်တချို့ပေါ်မှာပေါ်ထွက်လာခဲ့ပြီးတဲ့နောက်မှာတက်ဆိုင်သူတွေသာဖတ်ခွင့်ရှိတဲ့အချက်လက်တွေပေါက်ကြားခဲ့သလားဆိုတာကိုအမေရိကန်တရားရေးဌာနကစုံစမ်းနေပါတယ်ထိတ်တန့်လျှို့ဝှက်ချက်စသဖြင့်ခေါင်းစဉ်တက်ထားတဲ့မှတ်တမ်းတွေကိုဓာတ်ပုံပြန်ရိုက်ပြီးတော့ Twitter နဲ့ Telegram တို့ပေါ်မှာပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမှာဖော်ပြခံခဲ့ရပါတယ်။ Ukraine စစ်ပွဲအပေါ်အမေရိကန်နဲ့ NATO တပ်ဖွဲ့တွေအခုညီပေးတဲ့အသေးစိတ်အချက်လက်တွေအပြင်စစ်ရေးနဲ့ပတ်သက်တဲ့အချက်လက်တွေပါဝင်ပါတယ်။အချက်လက်ပေါက်ကြားပုံရတဲ့ကိစ္စကိုတရားရေးဌာနကစုံစမ်းဖို့ကာကွယ်ရေးဌာနကဒီတရားဝင်လွှဲအပ်ပေးခဲ့တယ်လို့ပန်တဂွန်ပြောခွင့်ရ Sabrina Singh ကတောက်ကြနေကကြေညာချက်ထုတ်ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့စတင်စုံစမ်းနေပြီလို့တရားရေးဌာနကလည်းတရားကြေညာချက်ထုတ်ပြန်ပါတယ်။အမေရိကန်ပြည်ထောင်စုတက်နက်စီပြည်နယ်လွှတ်တော်တွင်ဆန္ဒပြခဲ့ရမှပါဝင်တဲ့ဒီမိုကရက်လွှတ်တော်အမှတ်2ယောက်ကို Republican တွေပြန်မို့ထားတဲ့ပြည်နယ်အောက်လွှတ်တော်ကမဲခွဲထုတ်ပယ်လိုက်တဲ့အပေါ်မှာဒုတိယသမ္မတ Kamala Harris ကပြစ်တင်ဝေဖန်ပါတယ်တက်နက်စီပြည်နယ် Nashville မြို့မှာလူမဲကျောင်းသူကျောင်းသားတွေအဓိကတက်ကြတဲ့ Fix Tech တို့မှာမနေ့တုန်းကဒုတိယသမ္မတ Harris ကမိန့်ခွန်းပြောကြားပြီးတော့ American စာတင်ကျောင်းတွေမှာတနက်ကင်ပြစ်ခတ်မှုတွေကြောင့်ကလေးတွေသေဆုံးရတဲ့ဖြစ်ရပ်တွေထပ်မဖြစ်အောင်ဟန်တားဖို့လို့ဆန္ဒပြတောင်းဆိုတဲ့လွှတ်တော်အမတ်2ဦးတောင်းဆိုတာကိုထုတ်ပယ်ပြီးတော့နှုတ်ပိတ်လိုက်တာဖြစ်တယ်လို့ပြောကြားဝေဖန်သွားပါတယ်အတန်ထက်မြန်တဲ့ Tomahawk missile ပဲ့ထိန်းတုံး150ကျော်အထိသေဆောင်နိုင်တဲ့ American ရေတပ်ရေကုန်တင်မောတစ်စင်းကိုအရှေ့အလယ်ပိုင်းမှာတပ်ဖြတ်ထားမှဖြစ်တယ်လို့ရေတပ်ပြောခွင့်ရသူကဒီကနေ့မှပြောကြားပါရတယ်။ USS Florida ရေကုန်တင်မောဟာတောက်ချနေတုန်းကဆွေရတူပြောင်းကိုဖြတ်ကျော်ပြီးတော့အရှေ့အလယ်ပိုင်းဒေသကိုရောက်ရှိလာပြီဆိုတာကိုဘာရိန်နိုင်ငံမှာအခြေစိုက်ထားတဲ့ရေတပ်ဟာ9ရက်ပြောခွင့်ရတပ်မှုကြီး Timothy Hawkins ကကြေညာချက်ထုတ်ပြန်ခဲ့ပါရရှင်။
တရင်ချင်းချုပ်ကိုမဆုမြတ်မွန်ကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညအစီအစဉ်ထုတ်လို့ရေးမှုကအလိမ္မာဖြစ်ပြီးတော့စပိုင်းဆိုင်ရာအတန်လွင့်အင်ဂျင်နီယာတွေကတော့ Killer William နဲ့ TN1 တို့ဖြစ်ပါတယ် View American အတန်ရဲ့စနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9:00နာရီကနေ 10:00 အထိ line တို့မီတာ3251နဲ့ line လမ်းမီတာ190တို့ကနေအတန်လွင့်ပေးခဲ့တာဖြစ်ပါတယ် View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်ဒီအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတစ်ညဖြစ်ပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
Thank you.
This program has come to you from the Voice of America, Washington.